Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တရရဲ့2019ခုနှစ်ဇူလိုင်လ12ရက်ဗုဒ္ဓနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 25 32 50နဲ့ line meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတပြေးညီဖန်ယူနာဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါရှင်အခုဗုဒ္ဓနေ့ညပိုင်းစီစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရမှာရုရှားနဲ့ဆက်နွယ်မှုရှိရှိမိကုံးထုတ်နေရတဲ့ဟာတမိုင်းမှာအကြီးမားဆုံးနိုင်ငံရေးအရအောက်လန်ဒီနဲ့တိုက်ခိုက်မှုသာဖြစ်တဲ့အကြောင်းသမ္မတ Trump ကထပ်မံပြောဆိုလိုက်ပါတယ်မြန်မာနိုင်ငံသားတွေပါဝင်တရားဝင်မှုဝင်အလို့သမားတွေကိုမလေးရှားမှာအကြီးကျယ်နှိမ်နှင်းနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တိမ်ကြီးထိုင်နေသူကြီးညာပြသမှာပါ
အခုညပိုင်းနားဆင်ရမယ့်သတင်းလှတွေဆက်သွယ်မြင့်မြန်ချက်တွေထဲမှာတော့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ရဲ့ဒီကနေ့ရခိုင်ခီးစဉ်နဲ့ပတ်သက်လို့ဘူတိတောင်ကျင်းထောင်တာဝန်ရှိသူတို့ကအခုလိုပြောပါတယ
်သူကဒီတိုင်းပဲဟိုပုံပုံမှန်လာနေကြပုံစံတိုင်းပေါ့နော်လာတယ်လာပြီးတော့ဟိုအကျင်းထောင်ရဲ့အကြောင်းတွေမေးတာပေါ့နော်ကျင်းထောင်အကြောင်းတွေအ
ဓိကရခိုင်ခြေနေတွေကိုသတိဘူတိတောင်ကျင်းထောင်ကတာဝန်ရှိသူတူပြောပြချက်ဖြစ်ပါရဲ့ရှင်အဲ့ဒါနဲ့တူရခိုင်အခြေအနေတွေကိုသတင်းယူဖို့ပြပသတင်းမီဒီယာတွေကိုအစိုးရကဖိတ်ခေါ်ခွင့်ပြုချက်အရရခိုင်ဒုက္ခသည်တွေနဲ့တွေ့ဆုံဖို့ဒီရခိုင်ဘက်ကိုသတင်းမီဒီယာသမားတွေတွားရောက်ကြပါလိမ့်မယ်တအောင်းပလောင်လက်နက်ကိုင်တပ်ဖွဲ့ကမန်ဘူးကျေးရွာသား20ဝန်းကျင်ကိုထိန်းသိမ်းထားတဲ့အကြောင်းမြန်မာတမရဘက်ကသတင်းထုတ်ပြန်ထားပါရဲ့အရင်စစ်အစိုးရနဲ့မချသတင်းသမားတွေဖမ်းနေစေမပြောင်းလဲတဲ့အခြေအနေကြောင့်သတင်းကိုထိန်းသိမ်းသိမ်းသိမ်းရေးနေရတဲ့အခြေအနေတွေကြောင့်သတင်းလွတ်လပ်ခွင့်ကျဆင်းလာမှုဟာစိုးရိမ်စရာဖြစ်နေတယ်ဆိုတဲ့ထောက်ပြမှုတွေကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကီထိုက်တို့ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရမှာရုရှားနဲ့ဆက်နွယ်မှုရှိရှိမိကုံးထုတ်နေတဲ့အရာတွေဟာတမိုင်းမှာအကြီးမားဆုံးနိုင်ငံရေးအရအောက်လန်ဒီနဲ့တိုက်ခိုက်မှုသာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီကနေ့ထပ်မံပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဟီလာရီကလင်တန်အထင်အားစီမဲ့တရင်ချက်လက်တွေရနိုင်မှုတခြားမဲဆိုဘဲတာဝန်ရှိသူတွေနဲ့အတူရုရှားရှေ့နေတယောက်ကိုတွစ်ဆုံခဲ့ကြောင်းဆွဆွဲချက်တွေထွက်ပေါ်ခဲ့ရကသမ္မတထရန့်ရဲ့တားအကြီးဆုံးဖြစ်သူဒေါ်နယ်ထရန့်ဂျူနီယာကသူ့ရဲ့အီးမေးလ်တွေကိုထုတ်ပြခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုလိုက်တာပါ။အမေရိကန်ရုပ်သံ Fox News နဲ့မင်းနောက်မိုင်းကမင်းမြန်ကမှာတော့တွဲဆုံမှုနဲ့ပတ်သက်လို့ဖခင်ဖြစ်သူကိုပြောမပြခဲ့တဲ့အကြောင်းထရန့်ဂျူနီယာကပြောဆိုထားတယ်လို့မက်ဆွတ်စီဝင်းအဖွဲ့နဲ့ရုရှားဆူရတို့ပတ်သက်မှုရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုလည်းပယ်ချခဲ့ပါတယ်။သမ္မတထရန့်ကတော့တားဖြစ်သူရဲ့မင်းမြန်ကန်းကိုချီချူးစကားပြောဆိုလိုက်ပြီးယူသားပွင့်လင်းမှုရှိတာကိုပြတ်သားရောက်ကြောင်းဒီကနေ့ Twitter မှတ်ချက်မှာပြောဆိုထားတာပါ။ဒီမိတိုင်ခင်မှာတော့သမ္မတထရန့်ကတားဖြစ်သူထရန့်ဂျူနီယာရဲ့အီးမေးလ်တွေနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုတာမျိုးမရှိခဲ့ပဲတားဖြစ်သူကအရေးချင်းမြန်မာစုတူဖြစ်တာအင်ဂျီရောပြောခွင့်ရသူကတဆင့်ပြောဆိုခဲ့တာဖြစ်ပါတယ်ဒီမိုကရက်ပါတီသမ္မတလောင်းကလင်တန်ထိနာစေမဲ့သတင်းတွေရအောင်ကြိုးပမ်းခဲ့တယ်လို့ဆိုတဲ့သတင်းတွေကြောင့်ကွန်ဂရက်လွှတ်တော်မှာလည်းအကြီးအကျယ်ရိုက်ခတ်ခဲ့ပြီးအထူးသဖြင့်အတက်ကဒီမိုကရက်တီရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေလည်းထွက်ပေါ်ခဲ့တာပါသမ္မတရဲ့တားဖြစ်သူနဲ့ပတ်သက်လို့The New York Times တင်ဆက်ကဖော်ပြဖို့ရှိနေတဲ့အကြောင်းသိခဲ့ပြီးနောက်မှာပဲအင်္ဂါနေ့မနေ့မှာ Trump Jr. ကသူ့အီးမေးလ်တွေကိုလူသိရှင်ကြားထုတ်ဖော်ပြသခဲ့တာလည်းဖြစ်ပါတယ်
။အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးကိုအဓိကထားပြီးပြင်သစ်သမ္မတ Emmanuel Macron နဲ့ဆွေးနွေးဖို့နောက်ပထမကမ္ဘာစစ်မှာ American တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်တရာပြည့်နှစ်ပတ်လည်အထိမှခန္ဓာတက်ရောက်ဖို့အတွက်American သမ္မတ Donald Trump ဒီကနေ့ဗုဒ္ဓနေ့မှာပြင်သစ်နိုင်ငံကိုသွားရောက်မှာပါ။မနေ့ပြန်ကြာသာပရင်းနေ့မှာတော့ခေါင်းဆောင်ထုတ်တို့တွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးဒီနောက်မှာတော့သတင်းထောက်တည်ရဲ့မေးမြန်းမှုကိုဖြေကြမှာပါ။နှစ်နိုင်ငံအကျိုးစီးပွားနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးမှာလို့ပြင်သစ်သမ္မတ Macron ကပြောပါတယ်။နှစ်နိုင်ငံကြားသဘောမတူတဲ့ကိစ္စရပ်တွေနောက်အကြမ်းဖက်ဝါဒချင်းချောက်မှု Syria နဲ့ Libya ပြည်ပခါတို့လိုနှစ်နိုင်ငံပူးရဲဆောင်ရွက်နေတဲ့ကိစ္စရပ်တွေအပါအဝင်နိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စရပ်အများအပြားရှိတယ်လို့ပြင်သစ်သမ္မတကပြောပါတယ်။ Syria နိုင်ငံတွင်အခြေအနေနောက် Syria နဲ့တခြားနိုင်ငံတွေအပေါ်အကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေး American နဲ့ပြင်သစ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေကအစည်းအဝေးကိုဆိုးမိုးထားမယ်လို့အင်ပီရိုကမှန်းထားတဲ့အကြောင်း American အစိုးရအကြီးတန်းတာဝန်ရှိသူကသတင်းထောက်တွေကိုပြောပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်ကဂျာမနီမှာကျင်းပခဲ့တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20 G20 ညီလာခံနောက်ဆက်တွဲကိစ္စရပ်တချို့လည်းဆွေးနွေးနိုင်တယ်လို့ပြောပါတယ်။ပြင်သစ်နိုင်ငံခီးစဉ်အတွင်းလာမဲ့တောက်ချာနေမှာတော့ပြင်သစ်နဲ့အမေရိကန်တပ်ဖွဲ့ဝင်တွေပါဝင်ကြမယ်နှစ်ပတ်လည်း Best Deal ချစ်တပ်ပွဲကိုအမေရိကန်သမ္မတ Trump နဲ့သမ္မတကတော့ Melania တို့တက်ရောက်ကြမှာဖြစ်ပါတယ်ရှင်။
က တတနိုင်ငံနဲ့အိန္ဒိယပါရှန်ပင်လယ်ကွေ့လေးနိုင်ငံတို့ကြားမပြေမလည်ဖြစ်နေတာတွေကိုဖြေရှင်းနိုင်မှုကြိုးစားနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ဟာဒီကနေ့မှာတော့ဆော်ဒီအာရေဗျနိုင်ငံကိုတွားရောက်ပြီးကတတနိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးထောက်ပံ့နေတယ်လို့ဆွဆွဲထားတဲ့နိုင်ငံတွေကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အကြမ်းဖက်ဝါဒတွေကိုဗန်နာရေးရာကူညီထောက်ပံ့မှုတွေကိုဟန်တားနိုင်ရေးနားလည်မှုစာချုပ်လောက်တယောက်ကိုအမေရိကန်နဲ့ကတတနိုင်ငံတို့ကြားလက်မှတ်ရေးထိုးခဲ့ကြောင်းဝန်ကြီးတီလာဆန်ကြေညာပြီးနောက်တစ်ရက်မှာပဲဆော်ဒီနိုင်ငံဂျရမ်းမြို့မှာတွေ့ဆုံဆွေးနွေးကြမှာပါ။မီလာနဲ့မလုံကသမ္မတဒေါ်နယ်ထရန့်ဆော်ရီနိုင်ငံရီယက်မြို့တော်ကိုတွားရောက်ခဲ့စဉ်ကလို့စိတ်တက်မျိုးနဲ့ကတားနိုင်ငံကိုရောက်ရှိလာတာဖြစ်ကြောင်းနဲ့အမေရိကန်ပြည်အောင်စုဟာအကြမ်းဖက်ဝါဒကိုအပြစ်တိုင်တုတ်တင်ဖိရှားဖြစ်ဖို့ရည်မှန်းထားကြောင်းလဲကတားနိုင်ငံမှာရောက်နေစဉ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။ဆော်ရီ RS ဝါများပြည်အောင်စု UAE ဘာရိန်းနဲ့အီဂျစ်နိုင်ငံတွေကတော့အကြမ်းဖက်ဝါဒတံပြန်တိုက်ဖြတ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေပေါ်ကျေးဇူးစကားပြောဆိုခဲ့ပေမဲ့မနေ့တုန်းကလက်မှတ်ရေးထိုးခဲ့တဲ့နားလည်မှုစာချုပ်လောက်လောက်နဲ့မလွန်လောက်ကြောင်းနဲ့အကြမ်းဖက်ဝါဒကိုအားပေးပြီးဗန်နာရေးရထောက်ပံ့ကူညီမှုတွေကိုတိုက်ဖြတ်ရမှာကတားနိုင်ငံကိုအနည်းကစောင့်ကြည့်ဖို့လိုအပ်ကြောင်းသတိပေးခဲ့ကြတာပါ။ကတားနိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးထောက်ပံ့နေတယ်ဆိုပြီးပြီးခဲ့တဲ့ဇွန်လ9ရက်နေ့မှာပဲပါရှန်ပင်လယ်ကွေ့လေးနိုင်ငံကတန်တမာဆက်ဆံတွေဖြတ်တောက်ခဲ့ကြတယ်လို့ကတားနိုင်ငံနဲ့ကုန်းရီလေကြောင်းဆက်သွယ်တွေကိုလည်းဖြတ်တောက်ပိတ်ဆို့ထားတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲဖြစ်သမ္မတဒေါ်နယ်ထရန့်အဆိုပြုထားတဲ့ခရစ္စတိုဖာရေးဟာအတည်ပြုချက်ရဖို့ဒီကနေ့လွှတ်တော်ရှေ့မှောက်မှာထွက်ဆိုနေပါတယ်။လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်တော့2016သမ္မတရွေးပွဲမှာရုရှားရဲ့ဂျားဝင်နှောက်ယှက်မှုတွေကိုဥဆောင်စုံစမ်းစစ်ဆေးနေစဉ်သမ္မတထရန့်ရာထူးကဖယ်ရှားခံခဲ့ရတဲ့ FBI ညွှန်ကြားမှုဟောင်း James Comey နေရာမှာအစားထိုးတာဝန်ယူမှာဖြစ်ပါတယ်။သမ္မတထရန့်ကတော့ရွေးကောက်ပွဲမှာအနိုင်ရဖို့ကြိုးပမ်းလာမှာမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားဆိုရတာဝန်ရှိသူတွေပတ်သက်မှုရှိခဲ့ကြောင်းဆွဆွဲချက်နဲ့ FBI အကြီးအကဲကိုရာထူးကဖယ်ရှားပြီးတရားရုံးလုပ်ငန်းတွေကိုနှောက်ယှက်မှုရှိကောင်းရှိနိုင်တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်စုံစမ်းစစ်ဆေးမှုတွေကိုလာနေချီရင်ဆိုင်နေရတာဖြစ်ပါတယ်။ဒီကနေ့ဂျာနာပွဲမှာတော့ FBI ညွှန်ကြားမှုဟောင်းကိုတစ္ဆာခံမှုပြောဆိုခဲ့တယ်လို့ဆိုတဲ့သမရရလောက်မှာတာဝန်တွေကိုလွတ်လွတ်လပ်လပ်ဘလောက်ဆောင်ရွက်နိုင်မလဲဆိုတာကိုလွှတ်တော်အမတ်တွေကအဓိကအာရုံစိုက်မေးမြန်းချပါတယ်။ရထားခံရသူရေးနဲ့အတူအလုံးလုံးခဲ့ကြဘူးတဲ့ FBI ထောက်လှမ်းရေးအရာရှိတွေနဲ့ရှေ့နေတွေကတော့သူဟာတာဝန်ကိုခြေပြွန်အောင်ဆောင်ရွက်တတ်သူနိုင်ငံရေးဩစာအရှင်အဝါတွေကနေကင်းလွတ်သူတဦးအဖြစ်ပြောဆိုကြပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ပုံထုံးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်ဒေသမှာအထိခံဘုံခွဲတိုက်ခိုက်မှုတွေဆက်တိုက်ဆိုလိုဖြစ်ပေါ်ရာကလူ18ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်။မန်တူကူရီမြို့မှာအင်္ဂါနေ့ညကအထိခံဘုံခွဲသမား၄ဦးရဲ့တိုက်ခိုက်မှုတွင်လူ20လောက်လက်ထိခိုက်ဒဏ်ရာရခဲ့ပါရယ်။ဘုံတံတင်းသူအများစုဟာလွန်ရုံစကန်တွေကိုပြန်လည်ပြုပြင်ပြင်ဆင်နေတဲ့ပြည်သူ့စစ်ဖွဲ့ဝင်တွေဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ဒီကံဘုံခွဲသူတွေကအ ਨੇ ဆုံးတူဦးအမျိုးသမီးဖြစ်တဲ့အကြောင်းလဲဒေသခံကာကွယ်ရေးတပ်ဖွဲ့ကဒိန်းနောက်တွေကိုပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်ဖွဲ့ဟာဈေးတွေစစ်ဆေးရေးဂိတ်တွေကိုတိုက်ခတ်ရမှာအမျိုးသမီးတွေနဲ့မင်းကလေးငယ်တွေကိုပုံမှုအသုံးပြုလာနေကြတာပါ။ဘွန်နိုပြည်နယ်မြို့တော်မတူကူရီယာရှစ်နှစ်ကျော်ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ရဲ့ပုံကံမှုတွေစတင်ရနေရလဲဖြစ်ပါတယ်။အစ္စလမ်ဝါဒနဲ့အုတ်ချုပ်တဲ့တိုင်းပြည်တစ်ခုဖြစ်လာဖို့ရည်မှန်းထားတဲ့ဘိုကိုဟာရမ်ဖွဲ့ရဲ့တိုက်ခတ်မှုတွေကြောင့်လူပေါင်း1000လောက်သေဆုံးပြီး2,300လောက်ကလည်းအုံရင်ဆုံးခွာထွက်ပြေးနေရတာပါ။မနေ့ကတိုက်ခိုက်မှုကတော့နိုင်ဂျီးရီးယားနိုင်ငံမှာလာပေါင်းများစွာအတွင်းအသေးအပြောက်အများဆုံးလဲဖြစ်ခဲ့ပါတယ်။
ဆူဒန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကိုအပိသက်ဖယ်ရှားပေးမပေးဆုံးဖြတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနောက်ထပ်3လဆိုင်းငံ့လိုက်ပါတယ်။အရင်သမ္မတဘရက်ကိုဘားမားကသူ့ရဲ့သမ္မတသက်တမ်းကုန်ဆုံးခါနီးဇန်နဝါရီလမှာသမ္မတအမိတ်နဲ့ဆူဒန်နိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတချို့ကို6လတာယာယီဖယ်ရှားခဲ့ပါတယ်။သမ္မတအိုဘားမားချမှတ်ခဲ့တဲ့ယာယီဆိုင်းငံ့မိန့်ကိုသမ္မတထရန့်အနေနဲ့ဒီကနေ့ဗုဒ္ဓဦးနေ့နောက်ဆုံးထားပြီးအပိသက်ဆုံးဖြတ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရန့်ကယာယီကာလကိုလာမယ့်အောက်တိုဘာလ7ရက်နေ့အထိသက်တမ်းတိုးလိုက်တဲ့ညွှန်ကြားချက်တစ်ကိုလက်မှတ်ထိုးခဲ့တာပါ။ဆူရန်မြို့တော်ခါတွန်မှာအယ်ခိုက်ဒါခေါင်းဆောင်အိုဆမာဘင်လာဒင်ကိုနေထိုင်ခွင့်ပြုပြီးအကြမ်းဖက်ဝါဒကိုထောက်ပံ့နေတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆူရန်ကိုသတ်မှတ်ခဲ့ပြီး1998ခုနှစ်မှာပထမဆုံးဒဏ်ခတ်ပိတ်ဆို့မှုကိုချမှတ်ခဲ့ပါတယ်။ဆူရန်နိုင်ငံဒါဖောဒေသတွင်ကလူနည်းစုမျိုးနွယ်ဝင်သဘုံတွေကိုတိုက်ခိုက်တဲ့နေရာမှာ အစိုးရတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေကိုတွန့်ပြန်တဲ့အနေနဲ့တန်ခတ်ပိတ်ဆို့မှုတွေထပ်တိုးခဲ့ပါတယ်။ဆူဒန်ပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုကိုအပြစ်သက်ဖယ်ရှားပေးရတဲ့အတွက်ဆူဒန်ဘက်ကလိုက်နာလှုပ်ဆောင်ဖို့လွှဲချက်တွေကိုအရင်သမ္မတဥပမာအစိုးရကအစဉ်စဉ်သတ်မှတ်ခဲ့ပါတယ်။ဒီထဲမှာဒါဖော့ဒေတာပြည်ပခဖြည့်ရှင်ရင်ပရိပခဒေသတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလှုပ်သားတွေဝင်ရောက်လုပ်ကိုင်နိုင်မဲ့အခြေအနေတိုးတက်လာဖို့နဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့လို့လည်းပါဝင်ပါတယ်ရှင်
။မြန်မာနိုင်ငံသားတွေပါဝင်မလေးရှားနိုင်ငံမှာတရားဝင်ထောက်ထားမှုရှိတဲ့ရွှေပြောင်းအလို့သမားတွေကိုနှိမ်နင်းရမှာဒီလာထဲမှာတင်3000ကျော်ဖမ်းဆီးလိုက်တဲ့အတွက်ဒေသတွင်းမှာကောက်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်လာနေပါတယ်။ရွှေပြောင်းအလို့သမားတွေတရားဝင်မပုံတင်စီးရင်သွင်းတဲ့အစီအစဉ်ပြီးခဲ့တဲ့ဇွန်လကမှအဆုံးသတ်ခဲ့ပြီးတဲ့နောက်တရားမဝင်နေထိုင်သူတွေကိုဖမ်းဆီးမှုတွေစတင်ခဲ့ရမှာဇူလိုင်လ17ရက်နေ့ထိဆိုရင်3100ကျော်ရှိခဲ့တဲ့အကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးကပြောဆိုထားတာပါ။ဖမ်းဆီးခံရသူတွေထဲမှာအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပြီးမြန်မာနဲ့အင်ဒိုနီးရှားနိုင်ငံသားတွေလည်းအများအပြားပါဝင်ပါတယ်။တရားမဝင်အလို့သမားတွေကိုအကြီးအကျယ်ဖမ်းဆီးနေနေမှုတွေကြောင့်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကတက်ကြွလှုပ်ရှားသူတွေသာမကဒေသတွင်းကလွတ်တော်ကိုယ်စားလှယ်နိုင်ငံရေးသမားတွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုခဲ့ကြတာပါ။လူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမှတ်များဖွဲ့ကတော့တိုက်ပြည်မှာတရားမဝင်အလို့သမားရေးတွက်ကိုရှော့ချခြင်းနဲ့အားနည်းတဲ့သူတွေပေါ်ဖိနေတာမျိုးမဖြစ်တဲ့အကြောင်းဒီကနေ့မှပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တရားဝင်ထောက်ထားမှရှိတဲ့ရွှေပြောင်းလူသမားတန်းတဲ့ချီရှိမယ်လို့ခံမှန်းထားတဲ့မလေးရှားနိုင်ငံမှာခုနောက်ဆုံးအာနာဘန်နီရဲ့ဖမ်းဆီးမှုတွေအတွင်းတရားမဝင်လူသမားတွေကိုငှားရမ်းခိုင်းစင်မှုနဲ့အလို့ရှင်60ကျော်ကိုလည်းဖမ်းဆီးထားပါတယ်။
တရုတ်အတိုက်အခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုဟာအသက်ရှူရာခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီလို့သူ့ရဲ့နောက်ဆုံးအဆင့်အသေးခင်စာကိုကုသပေးနေတဲ့ဆေးရုံကပြောဆိုလိုက်ပါတယ်သူကိုအသက်ရှူသွင်းတာမှာလွယ်ကူစေအောင်လေပြွန်ထဲမှာပြွန်ချောင်းလေးထည့်ပေးမယ်လေပြွန်ခွဲစိတ်ကုသမှုလုပ်ဖို့ကိုလည်းဆရာဝန်တွေကိုလူရှောင်ဘိုရဲ့မိသားစုကခွင့်မပြုဘူးလို့နိုင်ငံအရှိမြောက်ပိုင်းကရှန်ယန်းမြို့ကတရုတ်စစ်တပ်ကတူရဲ့ The First ဆေးရုံကဒီကနေ့ပုတ်ထုံးနေထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်အသက်62နှစ်အရွယ်လူရှောင်ဘိုကသွေးလမ်းမှုနဲ့ကိုရင်းအင်ကာရီကောင်းကောင်းအလုံးမလုပ်တော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လဲဆေးရုံကအစောပိုင်းကကြီးညာချက်ထုတ်ပါတယ်သူ့မှာကင်ဆာရောဂါဖြစ်နေတာကိုသိရှိပြီးတဲ့နောက်လူရှောင်ဘိုကိုမေလမှာဆေးဝါးကုသခွင့်ပြုခဲ့တာဖြစ်ပါတယ်ဆေးကုသနိုင်ဖို့အတွက်လူရှောင်ဘိုနဲ့သူ့ရဲ့ဇနီးတဲ့တို့ကိုပြည်ပထွက်ခွာခွင့်ပြုဖို့အမေရိကန်ပြည်ထောင်စုဂျာမနီနဲ့တခြားလူခွင့်ရေးအဖွဲ့တွေရဲ့တောင်းဆိုချက်ကိုတော့တရုတ်အစိုးရကလက်သင့်မခံခဲ့ပါဘူးရှင်
ပုတ်ထုံးနေညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နှาศင်ကြရပါမယ်ရှင်။မြန်မာနိုင်ငံကိုရောက်နေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာဟီလီဟာဒီကနေ့စစ်တွေမြို့ဘူးသီးတောင်နဲ့မောင်တော်ဒေတာတို့ကိုတွားရောက်ခဲ့ပါတယ်။အဲဒီမှာအုတ်ချုပ်ရေးတာဝန်ရှိသူတွေဒေတာကန်ပြည်သူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုချိန်ထိတော့သူတို့တွားချင်တဲ့နေရာတွေကိုဘာအကန့်အသတ်မှမရှိဘဲနဲ့တွားနိုင်ခဲ့တယ်လို့ပြောပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မေခါကပြောပြမှာပါရှင်။
လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မြစ်စီယန်ဟီလီဟာဒီကနေ့ရခိုင်ပြည်နယ်စစ်တွေနဲ့ဘူးသီးတောင်မောင်တော်တို့ကိုရောက်ရှိနေတာပါ။သူမရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခင်းရှိသူဦးအေးဝင်းကအခုလိုပြောပါတယ်
။စစ်တွေမှာတော့အဲဒီဒေတာကအနာဘယ်နေစစ်တွေပြည်နယ်အစိုးရနဲ့တွေ့တယ်။တွေ့ပြီးတော့ဒီညူဖာနဲ့တွေ့ပါတယ်ခင်ဗျ။ပြီးတော့ကျွန်တော်တို့ကဘူးသီးတောင်ရောက်နေပါတယ်။အခုရဘူးသီးတောင်ထောင်ထဲဝင်တူဒီအေးဆရာအကျဉ်းသားတွေနဲ့တွေ့တယ်တွေ့ပြီးတော့ခုထွက်လာပါတယ်ခင်ဗျ။ဘူးသီးတောင်ကဘူးသီးတောင်ထောင်ကဟိုရင်းထောင်မှာနေတဲ့စကားပြောတာပေါ့နော်။စကားပြောပြီးတော့အဲဒါသူတို့အချို့အကျဉ်းသားတွေနဲ့တွေ့ခဲ့ပါတယ်။လောလောဆယ်ကြီးတော့ဘာမှပြဿနာမရှိသေးပါဘူးခင်ဗျ။အထွေထူးတော့မရှိတာပါဘူး။အလုံးကဆိုင်ရအခုရင်းနဲ့လည်းသူတွေ့တဲ့သူတွေနဲ့စကားပြောတာအလုံးကြည့်ပြီးဖြစ်ပါပဲ
။ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာစစ်တွေမျိုးမှာပြည်နယ်အစိုးရနဲ့တွဲဆောင်ခဲ့ပြီးနောက်မှာတော့ဘူးသီးတောင်မြို့နယ်ကိုဆက်လက်ထွက်ခွာခဲ့တာပါကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ဘူးသီးတောင်မြို့နယ်မှာဘူးသီးတောင်အကျဉ်းတောင်စခန်းကိုတွားရောက်ခဲ့ပြီးအောက်တိုဘာ9ရက်နေ့ဖြစ်စဉ်မှာအစံဖက်သမားတွေလို့တပ်မတ်ကဖမ်းဆီးခံရသူအချို့နဲ့တွားရောက်တွဲဆောင်ခဲ့ပါတယ်မြစ်စီယန်ဟီလီအနေနဲ့ဒီကနေ့အကျဉ်းတောင်တွင်တွဲဆောင်ခဲ့ရတဲ့ပတ်သက်လို့ဘူးသီးတောင်အကျဉ်းတောင်စခန်းကတာဝန်ရှိသူတဦးကခုလိုပြောပြတာပါ
သူကဒီတိုင်းပဲဟိုပုံပုံမှန်လာနေရပုံကတိုင်းပေါ့နော်လာတယ်လာပြီးတော့ဒီမှာဟိုအခြေတော်ရဲ့အကြောင်းလေးမေးတာပေါ့နော်။အဲ့တော့အကြောင်းလေးကအဓိကတော့ကိုတို့ဒီဘက်မှာအဓိကဖြစ်စဉ်ဖြစ်သွားချင်ရတယ်။အဓိကဖြစ်စဉ်ဖြစ်သွားရရင်အဓိကဖြစ်စဉ်မှာပါတဲ့အဖွဲ့လေးပေါ့။တကြီးဒီထောင်မှရှိတာပေါ့။ဘောလည်းဒီဟာဒီထောင်ပြောင်းသွားလာပါညာပေါ့။ဟာမေးတာ။သူတွေ့ကျင်တဲ့လူတွေကိုတို့ခေါ်တွေ့ပြလိုက်ရပေါ့။စနာရောက်ကြမှာထင်တယ်။ ဟုတ်ပြီတော့မနေသူ့အသီးစားမဲ့ခန်းလို့ပြီးတော့ပြေးတွေ့
လူခွင့်ရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်မြစ်စင်ဟီလီဟာညနေပိုင်းမှာတော့မောင်တော်မြို့နယ်ကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်အထူးကိုယ်စားလှယ်စစ်တွေမြို့ကိုရောက်ရှိနေချိန်အတွင်းမှာတော့သူ့ကိုစန့်ကျင်ဆန္ဒပြသူတွေနဲ့ကြုံခဲ့ရတယ်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးဝေးဝင်းကပြောပါတယ်ဆန္ဒပြသူတွေကကုလသမဂ္ဂအထူးကိုယ်စားလှယ်အလိုမရှိထွက်သွားဆိုတဲ့စိုင်းပုတ်တွေကိုကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါစစ်တွေမြို့ကန်တဦးဖြစ်တဲ့ဦးတန်းထွန်းကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရောက်ရှိလာတဲ့အပေါ်သူ့သဘောထားကိုခုလိုပြောဆိုသွားပါတယ
်သူကအချင်းချင်းလာဘူးပြီလေချင်းချင်းလာဘူးပြီလာဘူးပြီလာအချင်းချင်းလာဘူးသွားပြီဒါပေမဲ့ခိုင်တီတက်ကောမြန်မာနိုင်ငံတက်ကောအပေါင်းလက္ခဏာဆောင်တဲ့ချညာချက်တခါမှမတွေ့ရဘူးလေအခုလာရင်လည်းဒီတိုင်းပဲဖြစ်မှာပေါ့ကျွန်တော်ဒီလိုပဲမြင်ပ
ါမစ်စီယန်ဟီလီဟာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အနေနဲ့လူ့အခွင့်အရေးအခြေအနေကိုစောင့်ကြည့်လေ့လာဖို့အတွက်တစ်နှစ်ကိုအနည်းဆုံး2ချိန်မြန်မာနိုင်ငံကိုလာရောက်တာမှာဒါဟာသူမရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်ပြီးခဲ့တဲ့အခောက်တွေတုန်းကတော့သူမသွားရောက်ဖို့စီစဉ်ထားတဲ့နေရာတော်တော်များများကိုလေ့လာခွင့်ရခဲ့ပါတယ်ဒီတစ်ခေါက်မှာတော့ရခိုင်ပြည်နယ်ပြင်ရှမ်းပြည်နယ်အတွင်းနေရာချုပ်ကိုတွားရောက်လေ့လာဖို့ပြောဆိုထားပေမဲ့ဘလောက်အတိုင်းအတာတိအစိုးရကခွင့်ပြုမလဲဆိုတာကိုတော့မသိရသေးပါဘူးမြန်မာနိုင်ငံအတွင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတဲ့အတွက်ကြောင့်လူ့အခွင့်အရေးကိစ္စရွက်တွေအပေါ်မှာပါတည်ရောက်မှုရှိလာနိုင်တဲ့အပေါ်သူမအနေနဲ့အထူးစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စစ်ရန်ဟီလီကပြောဆိုထားပါတယ်ရှင်
မေခပြပြခဲ့တာပါရှင်အခုသတင်းနဲ့တစ်ဆက်တည်းပဲရခိုင်ပြည်နယ်တဲကိုပြပသတင်းဌာနတွေသတင်းယူဖို့ရောက်နေကြပြီဆိုတာကိုလည်းပြောပြပေးပါဦးမယ်အကြမ်းဖက်ပြိပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကပဂရိအခြေအနေတွေကိုလေ့လာသတင်းယူနိုင်ဖို့ဆိုပြီးပြပသတင်းမီဒီယာအဖွဲ့ဟာအစိုးရဖိတ်ခေါ်ချက်နဲ့အခုရခိုင်ပြည်နယ်စစ်တွေမျိုးကိုရောက်နေကြပါပြီမနေ့ဖန်ကစပြီးပြိပခါတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဘူသီးတောင်နဲ့မောင်တော်ဒေသတွေကိုသွားကြပါလိမ့်မယ်ဒေသတာဝန်ရှိသူတွေဒေသခံတွေဒုက္ခသည်တွေနဲ့လည်းသူတို့တွေ့ဆုံကြမှာဖြစ်ပါတယ်အစိုးရတာဝန်ရှိသူတွေဘက်ကတော့သတင်းမီဒီယာတွေအနေနဲ့သတင်းမီဒီယာသတင်းလွတ်လပ်ခွင့်ကိုလွတ်လွတ်လပ်လပ်သတင်းရယူနိုင်လိမ့်မယ်လို့ပြောထားပါတယ်။ခီးစနဲ့ပတ်သက်လို့အခုစစ်တွေမျိုးကိုရောက်နေတဲ့ဒီသတင်းအဖွဲ့မှပါသွားတဲ့ VOA အဖွဲ့သားဒေါက်ခင်မြတ်သက်ကိုမက်ခင်ဖြူထေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဒီရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့ဒါဒီနိုင်ငံခြားသတင်းဌာနတွေကသတင်းတောက်တွေကိုဒါလာရောက်သတင်းယူခွင့်ပေးတာပေါ့နော်။ဆိုတော့သတင်းသမားတွေအတွက်ဘလို့အစီအစဉ်ဆောင်ရွက်ပေးထားတယ်လဲရှင်ဒီအစိုးရဘက်ကနေပြီးတော့
အခုဒီရခိုင်ပြည်နယ်ထဲမှာသတင်းယူဖို့ပမာဏတို့ဒီစဉ်သတင်းဌာနကိုတို့ခွင့်ပြုခဲ့တဲ့နှစ်ကြိမ်ရှိပါပြီအခုတခါတော့တို့လုံခြုံရေးစိတ်ချတယ်ဆိုပြီးတော့လုံခြုံရေးကိုနေကြာဆောင်တက်တဲ့ဒီတာဝန်ယူပေးနိုင်တယ်လို့ပြောရတဲ့ဒီနိုင်ငံခြားသတင်းတောက်တွေကိုတို့ဖြတ်တယ်လို့ပြောပါတယ်ဆိုတော့အခုဒီစီစဉ်မှာတော့နိုင်ငံခြားသတင်းတောက်တွေပဲများပါတယ်တို့အစီအစဉ်ကိုကြိုပြီးတော့စီစဉ်ပေးထားတာတွေတော့ရှိတယ်ပထမရမှာဘဲကိုယူမယ်ဘဲမှာသတင်းယူမယ်ပထမဒီစစ်တရားနေပြီးတော့ဟိုဘူးတီတောင်ကသွားမယ်ဘူးတီတောင်ကမှနောက်တင်းနေချိပါလို့ပေါ့ကွာသွားမယ်နောက်တောက်ကြောင်နေကြတယ်အရင်နေမောင်းတော့သွားမယ်ပြီးရင်ဆင်းရဲနေစစ်တူပြန်သွားမယ်ဒါမျိုးတွေပေါ့နော်ပြီးရင်စစ်တွေကဟိုကဲဈေးစခန်းနေသတင်းယူရမယ်တို့ကအကျဉ်းချင်းတော့ပြောရတယ်ဒါပေမဲ့အခုနီးတဲ့ဒီရောက်တဲ့ခါမှာတို့ကမိုးရင်းကာလဖြစ်တဲ့ကြောင်တို့ကငယ်ငယ်အနေထားပေါ်မူပြီးတော့ဒီတက်ဆိုင်ရနောက်လုံခြုံရေးအနေထားပေါ့နော်ခီးစဉ်နဲ့အပြောင်းအလဲရှိပါတယ်ရှိတော့ဟိုပထမဆုံးဟိုစီစဉ်ထားတဲ့အတိုင်းပေါ့နော်ကျက်တပိနေမှာစစ်တွေကနေဒူးတီတောင်သွားပြီးတော့အဲ့ရဒီအဲ့ဒူးတီတောင်ထဲမှာရှိတဲ့တင်းတွေကြည့်ရလို့ပါလို့သွားနိုင်တယ်လို့စီစဉ်ထားတယ်။ဒါနဲ့လိုင်းပန်းအချိန်ကြီးကပထမဆုံးစစ်တွေကနေဒူးတီတောင်သွားပြီးရင်ဒူးတီတောင်ကနေပြီးမှကျန်တဲ့တင်းတွေသွားဖို့အတွက်နှစ်ရက်ကြာသွားတာပေါ့လေ။အဲ့လိုမျိုးအခြေအနေတော့ရှိပါတယ
်။အဲ့တော့ဒီသတင်းယူတဲ့အပိုင်းမှာရောလွတ်လွတ်လပ်လပ်သတင်းယူနိုင်ခွင့်ဘယ်လောက်ထိပေးထားပါလဲရှင်
။အခုထိတော့သတင်းယူရသေးလို့တော့မသိဘူးပေါ့နော်။ဒါပေမဲ့သတင်းယူရမယ့်နေရာတို့အကန့်တမလို့ထားပါဘူးပြောပါတယ်။ကိုစိတ်ကြယူနိုင်တယ်လေ။ဒါမဲ့လို့တခုတို့သတိပေးပါတယ်။သတင်းယူတဲ့ခါမှာဟိုအုပ်စုလိုက်နေဖို့အုပ်စုလိုက်သတင်းယူဖို့တို့လုံခြုံရေးပေးရတဲ့ခါမှာအခက်အခဲမဖြစ်အောင်ပေါ့နော်။အဲ့လိုအုပ်စုလိုက်နေကြဖို့ကြောပါတယ်။ဟိုလွတ်လွတ်လပ်လပ်ယူလို့တော့ကြောထားပါတယ်။
ဟုတ်ကဲ့လုံချုံရင်းနဲ့ပတ်သက်လို့ရောဘာတွေစစ်စစ်ပေးထားပါလဲရှင
်လုံချုံရင်းကသူငေကြားဆောင်တက်ဖို့တာဝန်ယူရတယ်ပြောပါလုံချုံရင်းကဆိုလို့ရှင်စီတန်တစ်ယောက်တည်းခွဲထွက်မသွားပါနဲ့သူတို့တာဝန်ယူထားတဲ့အုပ်စုထဲမှာပဲနေပါပေါ့
အခုဒီခရီးစဉ်မှာဒီအစိုးရဘက်ကတာဝန်ရှိသူတွေနဲ့ရောတွေ့ဖို့ရှိပါလားရှင်ဘယ်သူတွေနဲ့တွေ့ဖို့စီစဉ်ပေးထားတာရှိပါလဲ
သူတို့တွေကစီစဉ်ပေးထားတာဒီပထမဆုံးပေါ့နော်ဒီဘူးဒီတော်မှာရောဟောဘူးဒီတော်ကတော့သူတို့အကြမ်းဖက်မှုဖြစ်တယ်လို့ပြောရနေရလေးတွေသူတို့ပြတယ်နောက်တစ်ခုကကျတော့မောင်တော်ကရောက်တဲ့ခါမှာဒီအုတ်ချွေးတောင်ရှိသူတွေကသူတေးတွေ့ချင်တယ်လို့ပြောတယ်။ဘာလို့ဖြစ်ပြီးတဲ့မှာဆိုလို့ရှိရင်ဒီကယ်ဆယ်ရေးစခန်းတွေဒီရခိုင်ပြည်နယ်အစိုးရတောင်ရှိသူတွေနဲ့တွေ့ပြီးတော့သတင်းမေးခွန်းတွေတိပါတယ်လို့ပြောထားတယ်
။ဟုတ်ကဲ့ဒေါက်ကင်မြို့သက်ကျေးဇူးပါပဲရှင့်။
ရခိုင်ပြည်နယ်စစ်တွေမြို့မှာသတင်းယူဖို့ရောက်နေတဲ့ VOA Wine တို့သူဒေါက်ခင်မျိုးသက်ကိုမက်ခင်ဖြူထွေးဆက်သွဲမိ мян ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ဘက်ကသတင်းလွှာတွေဒီမှာပဲရန်နာပြီးတအံပလောင်တပ်ဖွဲ့ကကြေးရွာသားတွေကိုဖမ်းဆီးရှိနေတယ်ဆိုတဲ့အခြေအနေဘက်ကိုလည်းကြည့်ကြရအောင်ပါ။မြမတပ်မတော်နဲ့တအံပလောင်တတူကြစီးရဲတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနှန်းခမ်းမြို့နယ်ထဲမှာရှိတဲ့မန်ဘူးကျေးရွာသား18ယောက်ကို TNL ဘက်ကဖမ်းဆီးထားတယ်လို့တမရဘက်ကသတင်းထုတ်ပြန်ထားပါတယ်။အဖမ်းဆီးခံရွာသားတွေဟာចောင်းသားရဲ့မိဘတွေဖြစ်ပြီးစစ်သားစုဆောင်ရေးအတွက်အလဲလှယ်လုပ်ဖို့ဖမ်းဆီးထားတာလို့ဒေသခံပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောသလို TNL ဘက်ကတော့ဖမ်းဆီးတာမဟုတ်ဘဲခိတ္တခေါ်ယူဆွေးနွေးကြတာဖြစ်တယ်လို့ပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်စုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနှန်းခမ်းမြို့နယ်နောက်တောင်ဘက်၈မိုင်ကွာမန်ဘူးကျေးရွာမှာရှိတဲ့ရွာသူရွာသား၆ဦးနဲ့ကျောင်းစရာမသူတို့ကို TNL တန်းပလောင်တပ်ဖွဲ့တို့ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဇူလိုင်လ၁၀ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားတာပါဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့နှန်းခမ်းဒေသခံတန်းပလောင်မျိုးရပါတီကပြည်နယ်လွှတ်တော်ကိုဆက်လက်ဦးအင်းမောင်ကခုလိုအတည်ပြုပြောဆိုခဲ့ပါတယ်
သူတို့ခေါ်သွားတဲ့ဟာ TNL ရဖွဲ့ကစစ်သားစုဆောင်ရေးဖွဲ့ပေါ်ရနော်သူတို့လူချင်းသူတို့သားသမီးတွေပေါ့နော်သားသမီးတွေမရတော့မိဘတွေဆရာမဟဲ့ခေါ်သွားတော့ဆယ်ရန်ကြောင်းသားလေးတွေ TNL ခေါ်သွားတဲ့ပုံစံလာပြီးမှအလဲလဲလုပ်ခဲ့ပုံစံလို့သဘောတက်ရောက်သွားတာပေါ့ဒီလေလာမတိုင်းသူ့အဖေကိုအမေကိုပြန်လို့မဲ့သဘောအဲ့ဒီပဲတက်ရောက်သွားတာပေါ့နော်
မိဘတွေဖန်ခံရတဲ့ကြောင်းသားတွေဟာနန်းခမ်းမြို့မှာကျောင်းသက်နေတဲ့ကလေးတွေလို့ဦးအေးမောင်ကဆိုပါတယ်နန်းခမ်းမြို့နယ်ကဖမ်းဆီးခံရတဲ့သူတွေလွတ်မြောက်ရေးအတွက်ကာယကံရှင်တွေကနေတောင်းပလောင်မျိုးရပါတီကိုကူညီတောင်းခံနေပြီမဲ့လက်သွေဖော်ဆောင်ဖို့သူအခက်ခဲရှိနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအေးမောင်ကအခုလိုဆက်ပြောပါရယ
်ကူညီတောင်းလို့ဆိုတော့ကျွန်တော်တို့သိတဲ့အတိုင်းပဲเนาะကျွန်တော်တို့ကြားခဲ့မှလည်းသူတို့တဲ့ဒါရိုက်ဆက်တယ်လို့မရပါဘူးပုံမှန်တွေပါရှိသေးတယ်ကိုအဲ့ဒီအခက်ခဲတာကျွန်တော်တို့တဲ့ဆက်တယ်လို့မရဘူး
မန်ဘူးကျေးရွာသူကျေးရွာသား16ဦးနဲ့ကျောင်းဆရာမသူတို့ကိုဇူလိုင်လ၈ရက်နေ့ည၁၇နာရီခန့်မှာလက်နက်ကင်ဖွဲ့ကနေဖမ်းဆီးသွားတာဖြစ်ပြီးဒီကနေ့ထိတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူးမန်ဘူးဒေသခံရွာသားတွေဟာလက်ရှိ TNL ဖွဲ့မှာရှိနေတယ်လို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံဘူမှုစာပန်းလှကအတည်ပြုပြောဆိုခဲ့တယ်လို့၎င်းတို့အနေနဲ့ဖမ်းဆီးတာမဟုတ်ပဲခေါ်ယူတွေ့ဆုံဆွေးနွေးတာမျိုးဖြစ်တယ်လို့အခုလိုပြောပါတယ
်ခုနကတုံနဲ့ပို့ခင်းကြတာလားဖြစ်ပါတယ်ခင်းကြတာတော့သူ့ဘက်ကကတော့ရွာမှာတာဝန်ရှိတဲ့လူတွေသူတို့ခေါ်ပြီးတော့တွေ့ဆုံတာမျိုးတွေရှိပါတယ်ရွာမှာကသွားပြီးတွေ့ဆုံကခင်းနေကမပေးဘူးအဲ့ဒါမှပြည်သူစစ်တွေရောတမတော်ရှိတဲ့ခါကျတော့စပွဲဖြစ်သွားလာတယ်တကယ်လုံးကျုံတဲ့နေရာမှာခဏခေါ်သွားပြီးတော့ဟိုဆွေးနွေးတာပါကျောဆိုဆွေးနွေးလို့မပြီးသေးလို့ပြန်မရောက်ကြတဲ့ဘူးတော့ပြရပါတယ
်ဇူလိုင်လ၁၀ရက်နေ့မှာနန်းခမ်းမြို့တွင်ဈေးဆိုင်တွေမှာစက်ကြီးကောက်ခံနေတဲ့ TNL ဖွဲ့ဝင်ကိုသမတော်ကနေပြစ်ခတ်ဖမ်းဆီးခဲ့ရမှာသူကစိတ်ခိုက်တန်ရာနဲ့တေဆုံသွားတယ်လို့တူကတော့လက်ရဖမ်းဆီးရရှိခဲ့ပါတယ်၎င်းတို့နဲ့သူငွေသား၁၀သိန်းကျော်ငွေကြေးကောက်ခံရမဲ့ဆိုင်မီနဲ့ငွေပမာဏဆိုင်ရွက်ပါတဲ့ရွက်ဖုံးနှလုံးတမြောင်တစ်ချောင်းနဲ့လှိုင်စင်မဲ့ဆိုင်ငယ်တစ်စီးတွေကိုသိမ်းဆည်းရမိခဲ့တယ်လို့သမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမလေးကရက်ဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်နန်းခမ်းမြို့တွင်ငွေကြေးကောက်ခံတဲ့လူနှစ်ယောက်ဟာ TNL ဖွဲ့ဝင်ဟုတ်မဟုတ်ဆိုတာစီစစ်နေစေလို့ဘူမှုစာပန်းလှကဆိုပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မိုးမိတ်မန်တုံမြို့နယ်တွင်မှမနေ့ကနေ့ဒီကနေ့ထိ TNL တန်းပလောင်တပ်ဖွဲ့နဲ့မြမသမတော်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါ့အပြင်လာရှိုးမြို့နယ်ဒိန်းဒီမြို့တွင်မှ TNL နဲ့ကချင်လွတ်လပ်ရေးဖွဲ့ KNU တို့ကနေဘုံဖောက်ခွဲဖို့စီစဉ်နေကြောင်းသမတော်ဘက်ကလည်းစာဆောင်ဖြန့်ဝေမှုတွေလည်းရှိနေပါတယ်။ဒီချိန်နဲ့ပတ်သက်လို့ဒိန်းဒီမြို့ခံနန်းခင်သားကြီးကအခုလိုပြောပါတယ်
သူတို့ကငွေထားတာပဲဒါမဲ့ဒီမှာကျတော့ဘာမှလည်းမဖြစ်ဘူးသူတို့ကတော့တစ်ပိုင်းကတော့ကျင်းလဲနေတယ်ရှင့်ပလုံချုံရေးကားတွေနဲ့လည်းနေတယ်ရှင့်တနည်းကိုအခေါက်နဲ့ခေါက်နောက်တော့နေညာပဲဘာမှလည်းမထူးဆန်း
တိုက်ပွဲတွေဖြစ်ပွားနေပြီးလူခွေရေချိုးပွားမှုဖြစ်စဉ်တွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွေရေရှင်နေဆိုင်ရာအစိုးရအင်္ဂါစာတင်သွင်းသူမစ်ရန်ဟီလီနဲ့အဖွဲ့ကနေတွားရဖို့အစီအစဉ်တွေလည်းရှိနေပါတယ်မစ်ရဟီလီနဲ့ဖွဲ့လာရှုမျိုးကိုရောက်လာမဲ့အချိန်နဲ့လာရှုမျိုးတွင်တပ်မတော်ကလည်းလုံခြုံရေးချင်နေရလက်ကမ်းဆောင်ဖြတ်ဝေနေမှုပေါ်မှာမေခွန်းထုတ်စရာတွေဖြစ်နေတယ်လို့ရှမ်းနိုင်ငံရေးပါတီကောင်းဆောင်တွေကလည်းသုံးသပ်ထားပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်မြမတပ်မတော်နဲ့တိုင်းဒေသလက်နက်ကင်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွင်မှရွာသားတွေတွင်ဖမ်းဆီးနှိမ်ပါနှိပ်စက်တပ်ဖြတ်ခံရမှုတတသေးဖြစ်စုဆောင်ခံရမှုလိန်ပိုင်းဆိုင်ရာကြမ်းဖက်ခံရမှုတိုက်ပွဲတွင်ထိခိုက်တေချီတန်ရာရရှိမှုစတဲ့လူခွေးကြီးတွေချိုးဖောက်ခံရစေအခြေအနေတွေမှာရှိနေပါတယ်ခင်ဗျာ
ထိုင်းချေစိုက်ပွေသတင်းတော့နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်အခုသတင်းလွတ်လပ်ခွင့်ကြာဆင်းလာမှုအလားအလာပေါ်စိုးရိမ်နေကြတယ်ဆိုတဲ့အခြေအနေကိုပြောပြပေးပါဦးမယ် အရင်စစ်အစိုးရတွေလက်ထက်မှာလိုပဲ NLD အရက်သားအစိုးရလက်ထက်မှာလည်းတရင်သမားတွေဖန်စီထိန်သိမ်းခံရတရားစွဲဆိုခံရတဲ့ဖြစ်ရပ်တွေအများပြားဆက်ရှိနေတာကြောင့်စင်စာဥပဒေမရှိပေမဲ့လည်းတရင်ရေးသားရာတရင်သဘောထားအမြင်တွေထုတ်ဖော်ရေးသားရာမှာပိုးပြီးတော့ထိန်ထိန်သိမ်းသိမ်းပြောဆိုရေးသားလာနေရတယ်လို့တရင်မီဒီယာသမားတွေကပြောပါတယ်။ဒါဟာတရင်လွတ်လပ်ခွင့်ကျဆင်းလာစေတဲ့အလားအလာဖြစ်လို့စိုးရိမ်စရာဖြစ်တယ်လို့လည်းထောက်ပြပြောဆိုနေကြတဲ့အကြောင်းမက်ခင်ဖြူထွေးကစူးစီးတင်ပြပေးပါမယ်ရှင်။
အထူးသဖြင့်စစ်တပ်နဲ့ပတ်သက်လို့အာဏာပိုင်တွေမကြိုက်တဲ့အသုံးအနှုန်းတွေနဲ့ဝေဖန်ရေးသားကြတဲ့သတင်းမီဒီယာသမားတွေဖမ်းဆီးခံရတာတရားစွဲဆိုခံရတာတွေလက်ရှိအရသာဆွေးရလက်ထက်မှာလည်းဆက်ပြီးတော့ရှိနေတာကြောင့်သတင်းသမားတွေအနေနဲ့သူတို့ရဲ့အမြင်တွေကိုထုတ်ဖော်ရေးသားဖို့လက်တော်လာနေကြပါတယ်။ The Voice နေ့စဉ်သတင်းစာမှာကြည်တောင်စုသစ္စာဆိုတဲ့ခေါင်းစဉ်နဲ့တယောစာရေးသားဖော်ပြတဲ့အတွက်သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့အတူဖမ်းဆီးခံရတဲ့တယောစာရေးသားသူပီတိရှာကိုကိုမောင်ခေါ်ကိုကျော်စွာနိုင်ကသူ့အနေနဲ့တယောစာတွေဆက်ရေးနေပေမဲ့လည်းအရက်ထပ်ပို့ပြီးတော့သတိထားရေးနေရတဲ့အကြောင်းပြောပါရစေ။
ကျွန်တော်ရဲ့ဒါဟိုအသက်မွေးဝမ်းကြောင်းဖြစ်တဲ့စာရေးရလို့ပါလေ။အဲ့ဒါတော့ကျွန်တော်ရက်လို့မရဘူး။ရက်လို့လည်းမရဘူး။ကျွန်တော်ရဲ့ပင်ကိုခံကြမှာလည်းကျွန်တော်ကစိတ်ထဲမှာမတုံ့ပြန်ရတွင်စတိုင်ရကိုရေးမယ်ဆိုတာအခုလည်းဆက်ရေးနေတယ်ဆက်ရေးနေတယ်ဒါပေမဲ့တခုတော့ရှိရအောင်ဗျာအခုဖြစ်နေတာအမှုကြီးဆက်ဆွဲရဲ့အချိန်မှာကျွန်တော်ရေးရတဲ့အခါမှာအာတက်မတော်နဲ့ပတ်သက်လို့လည်းနည်းနည်းလက်တွန့်လာတာပေါ့နော်မန္တလေးကရင်ရှောင်းကြည့်ရှောင်းအောင်ဘာလို့လဲသူကကိုယ်စောင့်ကြည့်နေတဲ့နေသားတော့စိတ်မလုံးဘူးတော့ခံစားရတယ်ဒါပေမဲ့ရေးမှာပါကျွန်တော်ဆက်ရေးနေတာပဲနောက်လည်းဆက်ရေးသွားမှာပဲနောက်ထပ်ဟိုဒီလောလောဆယ်ရေးသားပြောဆိုခွင့်ကြတာဆိုကျွန်တော်တို့ကတိုက်ပွဲဝင်တယ်လို့ပဲရေးသွားနေမှာပဲဒါအရင်ကလည်းတိုက်ပွဲတွေဆက်ဆက်ဝင်ခဲ့ကြကျွန်တော်တို့လက်ထက်ဆိုတော့ကျွန်တော်ကလောက်အောင်ပါပဲ
တရပိတရားသမားတွေနဲ့တက်ကြွလှုပ်ရှားသူတွေအများပြားကိုဖမ်းဆီးတရားစွဲဆိုရမှာတုံးနေတဲ့စစ်စုရလက်ချက်တုံးကပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှာ66ကကြီးကိုပြင်ဆင်ရေးဆွဲပြဋ္ဌာန်းမှုစတင်လှုပ်ဆောင်နေတာတွေရှိပေမဲ့လက်ရှိအရက်သားအစိုးရလက်ချက်မှာလည်းဒီဥပဒေပုံမှာနဲ့တရားစွဲဆိုထားတဲ့အမှုပေါင်း64မှုရှိပါတယ်ဒီပုံမှန်တဲ့သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှုပေါင်း9မှုထိရှိပြီးတော့တရားရင်ဆိုင်နေရတဲ့သတင်းသမား14ဦးရှိနေတာဖြစ်ပါတယ်ဒီလိုအခြေအနေတွေကြောင့်သတင်းသမားတွေအနေနဲ့မြင်တဲ့အတိုင်းကြားတဲ့အတိုင်းပြောဆိုရေးသားဖို့မှာအများကြီးစဉ်းစားလာနေကြရပြီးတော့တဟာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းစေတဲ့လက္ခဏာဖြစ်တယ်လို့မြို့မသတင်းမီဒီယာကောင်စီကဥမြင့်ကျော်ကပြောပါဗျာ။မီ
ဒီယာလောကမှာပေါ့နော်။ဟိုအတော်နှောင်းနဲ့သတိထားရဲအချက်နဲ့သတိထားရဲနောက်တစ်ခါအမြင်တွေကိုဝေဖန်ရေးသားတဲ့ဟာမှလည်းသတိထားရဲဟိုတစ်နဲ့အထူးဖြစ်တော့စနေပတ်သက်နေပေါ့။နောက်တော့အစိုးရကလည်းအတိုင်းအတာတစ်ခုရှိအဲ့လိုကိစ္စတွေမှာဝေဖန်ရေးသားတဲ့ဟာတွေမှာသူသိပြီးတော့ဒီမခံဘူးပေါ့လေ။ဒါနဲ့ဟိုတက်နဲ့ဆိုင်တော့သူတို့ကမြိုင်းနေတယ်ပေါ့နော်။တက်တော့ဒီထက်ကိုမြိုင်းပို့တယ်။ဟိုရက်ပြည်တဲ့အားဖြင့်ဟိုဝေဖန်ထောက်ပြတဲ့ဟာမျိုးတွေအမြင်တွေကိုပြောရင်လည်းအဲ့ဒီဟာတွေမှာလက်မခံတဲ့အတိုင်းလေးဖြစ်ရောက်အဲ့ဒီဟာတွေပုံပြီးတော့သတိထားလာတဲ့သဘောတွေဖြစ်လာတယ်
တယောစာရေးသားခဲ့တဲ့အတွက်သတင်းတစ်ပတ်လောက်ဖမ်းဆီးချုပ်နှောင်ခံခဲ့ရတဲ့ပြည်သူ့ရှာကိုကိုမောင်ကလည်းသူ့ဥပါဝင်သတင်းသမားတွေတွေ့ကြုံရတဲ့ဖြစ်ရပ်တွေကြောင့်နောက်မျိုးဆက်သတင်းသမားတွေအနေနဲ့အမှန်တရားကိုမရေးရဲကြတော့မှသူတို့ရဲ့အမြင်တွေကိုလွတ်လပ်စွာထုတ်ဖော်မပြောကြတော့မှကိုစိုးရိမ်ရပြီးတော့တဟာတိုင်းပြည်အတွက်နစ်နာစေတယ်လို့ပြောပါရယ်ပြီးခဲ့တဲ့လထဲမှာပဲတက်ဘရိုကိုအကြီးအကျယ်ပြက်စီတဲ့ဆိုပြီး The Voice Editor ချုပ်ကိုကျော်မင်းဆွေနဲ့တယောစာရေးသားသူပီတိရှာကိုကိုမောင်တို့ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ DVB သတင်းတောက်တဦးနဲ့ ARD သတင်းတောက်တဦးဟာလည်းတရားမဝင်အသင်းနဲ့ဆက်သွယ်ခဲ့တယ်လို့ဆိုပြီးတော့တက်ဘရိုကဖမ်းဆီးတာကိုခံခဲ့ကြရတာပါဒီလိုဖြစ်ရပ်တွေဖြစ်ခဲ့ပြီးတဲ့နောက်မြန်မာသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဥရောပသမဂ္ဂနောက်အမေရိကန်အစိုးရနဲ့ပြည်ရင်းပြည်ပကလူခွင့်ရေးအဖွဲ့တွေကထုတ်ပေါ်ပြောဆိုခဲ့ကြသလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းဆက်သွယ်ရေးပုံမှာ66ကကြီးကိုပြစ်စစ်ပြဋ္ဌာန်းမှုစတင်လှုပ်ဆောင်နေတဲ့ဆိုတာနဲ့ဒီလက်ရှိသတင်းသမားတို့ဖမ်းဆီးခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့လည်းသတင်းသမားတွေနဲ့တက်မတော်အကြောင်းမှဖြစ်တဲ့ပြဿနာအဖြစ်အပြည့်ချင်းချင်းနဲ့မကြည့်ကြဘဲတည်ဆဲဥပဒေတွေတရားပြဋ္ဌာန်းမှုရှိရလားဆိုတာကိုကြည့်ပြီးတော့သုံးသပ်ရလိမ့်မယ်လို့တိုက်တွန်းပြောဆိုထားပါတယ်ရှင်
မကင်ဖြူထွေးပြပြသွားတာပါရှင်ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရတော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်89ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့တဲ့အိမ်ကောင်းကင်စာဘလူးကာကွယ်နိုင်တယ်ဆိုတော့လူလူကျမကြီးဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေနာဆင်ကြရမှာပါ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ12ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့မြန်မာလူမှုကျန်းမာရေးအကြောင်းကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
Oh, I didn't say it's harmonious. This is the problem.I mean, there are a certain degree of tension between the civilians and the military.
Sitat di democracy a twet han ata lo so de a chang di American pa mauk kha David Steinbeck ne swin nwe tong tat tha da go thau lwin pi twa ma ba. Ari na ma lo boudhu nei dai na sin ni ya de a ka sa tadin lwa go le thau lwin pi bo shi ba le shin. Ari lo tadin pat sin kan da re ma thau lwin ke naingan da ga tadin lwa de bo go a yin song pyo pya pi ba me shin.ထိုင်းနိုင်ငံမှာရေပန်းစားနေတဲ့ဟင်းလျာတစ်ခုကြောင့်ကင်ဆာရောဂါအန္တရာယ်ကြုံနေရတဲ့အကြောင်းတွေ့ရှိရခဲ့ပြီးတဲ့နောက်မှာကျွမ်းကျင်သူတွေကဒီပြဿနာကိုဖြေရှင်းဖို့ကြိုးစားနေကြရပါတယ်။နှစ်စဉ်လူပေါင်းထောင်ပေါင်းချီကင်ဆာရောဂါခံစားနေရတဲ့စားသောက်မှုပုံစံကိုပြောင်းလဲနိုင်ဖို့လဲကြိုးပမ်းနေရတဲ့အကြောင်း AFP သတင်းဆောင်ပါကိုတော့ကိုအောင်လွင်ဦးကဖော်ပြထားပါတယ်ရှင်
။မြစ်တီချောင်းနေတဲ့ကဖမ်းမိတဲ့ငါးတွေကိုအစိမ့်တိုင်းတုံးတက်ပြီးဟင်းခတ်အမွေးချိုင်တံမြတ်သေးတွေနဲ့ရောစက်ထုတ်ထားတဲ့ဟင်းလျာဟာထိုင်းနိုင်ငံရှေ့မြောက်ဘက်ကအီစန်ဒီသမှာနာမည်ကျော်ပါတယ်။ဈေးလက်သက်သာလက်လက်ဆက်ဆက်လွတ်လွတ်ကူကူအသင်စားနိုင်တဲ့ဟင်းတစ်ခွက်ဖြစ်တဲ့အတွက်လူကြိုက်များပေမဲ့ငါးမှာပါလာတဲ့ကပ္ပားပိုးကြောင့်ကိုလန်ဂျီယိုကာစီနိုမှာလို့ခေါ်တဲ့အသည်းကင်ဆာရောဂါဖြစ်တတ်ပါတယ်။ကပ္ပားမှာကင်ဆာရောဂါဖြစ်ပွားမှုနှုန်းအများဆုံးနေရာတစ်ခုဖြစ်လာနေတဲ့ထိုင်းနိုင်ငံအီစန်ဒီသမှာနှစ်စဉ်လူပေါင်း2000လောက်ထိသေဆုံးနေကြောင်းလည်းကြွမ်းကျင်သူတွေတွေ့ရှိထားတာပါ။ဘွန်လီယန်ခွန်ဟာကွတ်တူလိုဒေသခံတွေကတော့အစင်လာစားနေတဲ့ဟင်းတစ်ခွက်ကြောင့်သေလောက်တဲ့အထိရောဂါဖြစ်နေတာကိုမသိခဲ့ကြပါဘူး။
ไม่รู้เรื่องโรคในโรคไอ้พยาธิโรคอะไรก็ไม่ค่อยรู้เมื่อก่อนนี้
อะยิงก็တော့ไม่ติดแกบ่าวงาฤซ้าลูกบ้ามาไม่ผิดพูโลเว้ยทิ้งแกจ๋าบ่าเรโยคะก็เลยไม่ติดตางกองฤရှိล่ะเลยไม่ติดแกจ๋าบ่าวดาใบแม้ยอนาก็ไอ้นี่มาตางกองฤอเหมี่ยวๆရှိนี่ปีงาฤกูเด้มาหนีจ๋าเด้ลูกเสี่ยวหวนนี่ก็ပြောบ่าเร
လူသဲထဲမှာနှစ်ပေါင်းများစွာနေနေနဲ့ကပ္ပားတန်ကောင်တွေဟာအသေးအောင်ယောဂပြင်းထန်တဲ့အသေးကင်ဆာယောဂတွေဖြစ်နိုင်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကတွေးရှိထားပါတယ်။လူနာအများစုကလည်းယောဂရှိကြောင်းစမ်းသပ်တွေးရှိပြီးဒီနှစ်အတွင်းသိဆုံးတတ်ကြတာပါ။ဒီအတွက်ယောဂရှိကြောင်းစောစောသိနိုင်မှုဒေသခံဆောင်နေနဲ့ကျွမ်းကျင်သူတွေစုပေါင်းပြီးဆေးရုံဆေးခန်းနဲ့အလန့်ဝေးတဲ့ခြေရွာတွေကဒေသခံတွေကိုစမ်းသပ်ဆစ်ဆေးပေးနေကြပါတယ်။စင်နဝင်းနဲ့ကျန်းမာရေးအဖွဲ့ကိုထူထောင်သူဒေါက်တာကနုတ်ဝမ်ထရန်ကန်ကတော့အီစန်ဒေသရဲ့ကျန်းမာရေးပြဿနာဟာစိုးရိမ်စရာအဆင့်မှာရှိနေတယ်လို့ဆိုပါတယ်။
In the northeast we have the population about 22 million people more or less.
ထိုင်းနိုင်ငံရှေ့မြောက်ဘက်ဒေသကလူဦးရေ22တန်းနဲ့လူနာရေအတွက်က6တန်းလောက်ရှိပါတယ်
။အခမဲ့ ultrasound စမ်းသပ်မှုတွေအပအဝင်ဒေသခံ900လောက်ကိုမကြတဲ့ငါစမ်းသပ်ဆစ်ဆေးရမှာတော့သုံးပုံတစ်ပုံဟာပုံမှန်မဟုတ်တဲ့အသေးရောဂါလက္ခဏာတွေ့ရပြီးတယောက်ကတော့အသေးကင်ဆာဖြစ်နိုင်တဲ့အခြေအနေမှာရှိနေပါတယ်။ကင်ဆာရောဂါလက္ခဏာမတွေ့ရတဲ့ဒေသခံတယောက်ဖြစ်တဲ့သန်နေဝန်စီတာကတော့စမ်းသပ်မှုပုံစံပြောင်းဖို့ဆုံးဖြတ်ခဲ့တာပါ။
ไม่คิดไม่คิดจะกินอีกแล้วครับนะครับเพราะว่าผมก็จะเลิกอยู่แล้วแต่ว่าตรวจพบไม่พบก็จะคิดว่าจะเลิกอยู่แล้วนะครับ
น้องมาတော့ซ้าပြစ်တော့มาမဟုတ်ပါဘူးซิซิချက်ကောင်းကောင်းမကောင်းကောင်းမซ้าဖို့ဆုံးဖြတ်ထားပါတယ်ချက်ซ้าတာပဲကောင်းပါတယ
်ကျမရေဝင်နေနေကလည်းဒေသခံတွေအနေနဲ့ကပ္ပားတန်ကောင်ကူးဆက်မှုရှိအောင်ချက်ပြုတ်ပြီးစသဖို့တိုက်တွန်းနေတာပါဒါပေမဲ့လည်းမျိုးဆက်ပေါင်းများစွာအစဉ်ဆက်စားသုံးလာတဲ့လူနေမှုပုံစံကိုရုတ်တရက်ပြောင်းလဲဖို့မလွယ်သေးတဲ့ဒေသမှာကျမ်းမာရေးပြဿနာကိုဖြစ်ရှင်းရကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်ရှိနေစေဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ပြောပြခဲ့တာပါရှင်လူမှုကျန်းမာရေးအစီအစဉ်ကိုမထုတ်လွှင့်ခင်အခုတော့စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြစီရှင
်ဒီမနက်မှအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေပြည်ပြပြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ကိုင်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ ါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်နေတဲ့အစီအစဉ်ကပြန်ပါရရှင
်စနေညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုမြန်မာလူထုနဲ့ကျမရေးအစီအစဉ်ကိုနားဆင်ကြရပါတော့မယ်အမျိုးသမီးတွေတိမ်ကောင်းကင်ဆာရောဂါကိုအန္တရာယ်ကိုကျော်လွှားနိုင်အောင်အသက်ငယ်ရွယ်စဉ်မှာကာကွယ်ဆေးထိုးထားပြီးအသက်ကြီးလာတဲ့အခါမှာတိမ်ကောင်းချွဲမီးနဲ့တဲ့အင်ကောင်းကိုအချိန်မှန်စစ်ဆေးပေးသွားခြင်းအပြင်ကြိုတင်ကာကွယ်ဆောင်ရှောက်မှုနဲ့ကာကွယ်ပေးထားနိုင်ပါတယ်ဒီအကြောင်းသားဖွားမိရအထုကဒေါက်တာရင်ရင်စောကိုဒေါက်တာတန်စောကတည်မြင်မြန်ပြီးတော့ကြတော့ဒီသတင်းပတ်ရကျမ်းမာရေးအစီအစဉ်အဖြစ်တင်ပြထားပါတယ်ရှင
်အမျိုးသမီးတွေတဲ့အင်ကောင်းချွဲမြေမှာယောဂရှိမရှိဆန်းသက်စစ်ဆေးတဲ့နေရာမှာလီလန်မျိုးမျိုးအသုံးပြုပြီးတော့ဆန်းသက်စစ်ဆေးလို့ရပါတယ်လူအများကြီးကိုတိမ်ကောင်းကင်ဆာရောဂါရှိမရှိတပြိုင်တည်းမြန်မြန်ဆက်ဆန်းဆက်သက်စစ်ဆေးပေးခြင်းနဲ့ဆိုရင်တော့ VIA လို့ခေါ်တဲ့ acetic acid နဲ့ထိတွေ့ဆန်းသက်ခြင်းနည်းလမ်းကိုအသုံးပြုရလေရှိတယ်လို့တာဖောင်မီရဲ့ထုကုဆရာဝန်ကြီးဖြစ်သူပေါပေါခဒေါက်တာဒေါ်ရင်စောကပြောပါတယ်အဲ့
တော့တိမ်ကောင်းချွဲမီးစစ်တာ PET ဖြစ်ရလဲရှိတယ် liquid based cytology လို့ခေါ်တဲ့အချွဲမီးကိုပို့ပြီးတော့တိကျတဲ့နည်းလမ်းနဲ့စစ်တာရှိတယ်နောက်မှန်ပြောင်းနဲ့ကြည့်တာရှိတယ်အသားစားယူလို့ရတယ်ဒါပေမဲ့ဆီယမ်မတို့ဒီပြည်သူလူထုပေါ့နော် community တွေကိုဆင်းတဲ့အခါကျရင်လူတွေအများကြီးကိုတပြိုင်နက်တည်းတစ်ချိန်တည်းသူတို့လူတွေလည်းအကျိုးရှိအောင်ဆီယမ်မတို့လည်းဝေးလံခေါင်ပြတဲ့နေရာလူထုပြိသက်ပေါ့အမျိုးသမီးအများကြီးကိုစစ်ဆေးဖို့အတွက်သုံးတဲ့နီလန်းတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ရသတ်မှတ်ထားတဲ့နီလန်းကိုဆီယမ်မတို့အသုံးပြုတာဖြစ်တယ်အဲ့ဒါတော့ VIA လို့ခေါ်တဲ့ Visual Inspection of Cervix After Application of Acetic Acid ဖြစ်တယ်အဲ့တော့ VIA ဆိုတာကတော့ဒီ acidic acid လို့ခေါ်တဲ့ချက်လက်ကရေနဲ့တိမ်ငေါင်းကိုတို့လိုက်တယ်တို့လိုက်တဲ့အခါကျရင်တိမ်ငေါင်းမှာရှိတဲ့ဒီယောဂဖြစ်နိုင်တဲ့အခြေအနေကပေါ်လွင်ချင်းရှားသွားတယ်ပေါ့အဲ့ဒါကိုဆရာမတို့ကကြည့်ပြီးတော့မှချက်ချင်းစေကုသပေးတာပါ
VIA လို့ခေါ်တဲ့နီလန်းနဲ့တိမ်ငေါင်းကိုဆန်းသက်စစ်ဆေးကြည့်တဲ့အခါတိမ်ငေါင်းကင်ဆာယောဂရဲ့တန်တရားဖြစ်ပွဲလက္ခဏာတွေကိုစောစောစစ်စစ်ဖော်ထုတ်တွေ့ရှိနိုင်ပါတယ်ယောဂလက္ခဏာတွေ့ပြီဆိုတာနဲ့အိတ်ခဲစေတဲ့နီလန်းကိုအသုံးပြုပြီးချက်ချင်းကုသမှုပြုလုပ်နိုင်ခဲ့ပေဆိုရင်နောက်ဆက်တဲ့ဆိုးကျိုးတွေကိုကာဝယ်နိုင်မှာဖြစ်တယ်လို့ဒေါက်တာဒေါ်ရင်စောကပြောပါတယ
်ချက်ချင်းကုသပေးတဲ့နီလန်းကတော့ကျမတို့အခုသုံးတာ CN3 immediate ပေါ့ immediate treatment ပေးတယ် immediate treatment ကဘာကိုသုံးပြီးတော့ပေးလဲဆိုတော့ cryotherapy လို့ခေါ်တဲ့ပြင်းထန်တဲ့အေးအေးတန်းနဲ့အဲဒီယောဂဖြစ်နိုင်တဲ့အပိုင်းကိုတိုက်ရိုက်ထိတွေ့အောင်လုပ်ပြီးတော့သူကကုသလိုက်ခြင်းဖြစ်တယ်။အဲ့ဒီနီလန်းအားဖြင့်ယောဂဖြစ်နိုင်ခြေရှိတဲ့အပိုင်းကကလပ်စီးတွေကပျက်စီးသွားတာဖြစ်တယ်
။ငယ်ရွယ်တဲ့အမျိုးသမီးတွေအနေနဲ့ကာဝယ်ဆေးတွေထိုးပြီးတိမ်ကောင်းကင်ဆာယောဂကိုကာဝယ်ထားလို့ရပါတယ်။အသက်30ကျော်လာပြီဆိုရင်တော့တိမ်ကောင်းကင်ဆာယောဂဆန်းသက်စစ်ဆေးမှုတွေကိုအနည်းဆုံး3နှစ်တခါလောက်ပြုလုပ်ပေးသင့်တယ်လို့ဒေါက်တာဒေါ်ရင်စောကပြောပါတယ်
။ကာဝယ်ဆေးထိုးတယ်ဆိုတာအခုတစ်ချိန်ထိုးမယ်ဒုတိယတစ်ချိန်ကို6လတန်အိမ်ထိုးမှာအဲ့လိုနှစ်ချိန်ထိုးထားရင်ဒီအမျိုးသမီးငယ်ရွယ်လေးတွေအပြိုပေါက်လေးတွေပေါ့သူတို့အတွက်ကကာကွယ်ပြီးသားဖြစ်သွားမယ်ဒါပေမဲ့သူတို့ဒီအိမ်အောင်ကြားခဲ့သည့်ရှိတော့ပိုးတွေကအမျိုးမျိုးပြောင်းလဲနေတဲ့အတွက်သူတို့ကစစ်ဆေးမှုကိုတော့ခံယူရမယ်အသက်30ရက်နေ65နှစ်ကြာအမျိုးသမီးတိုင်းဒီ3နှစ်တခါစစ်ဆေးမှုကိုခံယူရမယ်အဲ့လိုစစ်ဆေးမှုခံယူခြင်းအပြင်ဆီယမ်မတို့တိုင်းပြည်မှာတိမ်ဆက်ဖြစ်နိုင်ခြင်းအဆင့်တွေကနေဖမ်းပြီးတော့ကင်လိုက်သလိုပေါ့ကုသလိုက်တဲ့အတွက်ကင်ဆာဖြစ်တဲ့အဆင့်ကိုကုမလားမကုဘူးလားမကူတော့ဘူးအဲ့တော့ကင်ဆာဖြစ်နိုင်ကြကြောက်ကြပါ
တိမ်ကောင်းဆန်းသက်စစ်ဆေးမှုတွေပြုလုပ်ပြီးတိမ်ကောင်းကင်ဆာယောဂါကိုစောစောစစ်စစ်ဖော်ထုတ်ကုသနိုင်နေဆိုပေမဲ့ငယ်ရွယ်တဲ့အမျိုးသမီးတွေအနေနဲ့လည်းတိမ်ကောင်းကင်ဆာယောဂါကာဝယ်ဆေးတွေကိုထိုးနှံကာဝယ်ထားသင့်ပါတယ်2018ခုနှစ်အတွင်းမှာတိမ်ကောင်းကင်ဆာယောဂါကာဝယ်ဆေးတွေကိုနိုင်ငံတော်စီမံချက်နဲ့အခမဲ့ထိုးနှံပေးသွားနိုင်အောင်စီစဉ်ဆောင်ရွက်လက်ရှိတယ်လို့ဒေါက်တာဒေါ်ရင်စောကပြောပါတယ်
2018ခုနှစ်ဩဂုတ်လဆက်တင်ပြီးတော့တပြည်လုံးမှာရှိတဲ့အမျိုးသမီးငယ်ရွယ်လေးတွေကိုကာကွယ်ဆေးကိုနိုင်ငံတော်ကအခမဲ့ထုတ်ပေးဖို့အစီအစဉ်လည်းရှိပါတယ်အဲ့ဒါကတော့ဝိသစရာသတင်းကောင်းတစ်ခုပေါ့နော်အဲ့တော့တဖွဲ့မြေပညာအဖွဲ့အနေနဲ့ကလည်းဒီကိစ္စတွေကိုစစ်ဆေးမပြတ်ပေါ့နော်နိုင်ငံတော်အစိုးရနဲ့အတူတူတွဲပြီးတော့လုပ်ကင်ပေးနေတာတွေရှိတယ
်အမျိုးသမီးတွေအနေနဲ့အသက်ငယ်ရွယ်တုန်းမှာကာကွယ်ဆေးထိုးထားပြီးအသက်ကြီးလာတဲ့အခါတိမ်ကောင်းချွဲမြင့်နဲ့တိမ်ကောင်းစစ်ဆေးခြင်းတွေကိုအချိန်မှန်မှန်ပြုလုပ်ပေးရင်တိမ်ကောင်းကင်ဆာယောဂအန္တရာယ်ကိုကျော်လွှားနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်စောတင်ဆက်ပေးနေတဲ့လူမှုကျန်းမာရေးအစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှာစင်နိုင်ပါတယ်ရှင်။အခုမြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါရမယ်။မြန်မာနိုင်ငံမှာ NLD အစိုးရနဲ့စစ်တပ်ကြားဆက်ဆံရေးခဏခဏဖြစ်နေတဲ့အတွက်ဒေါအောင်ဆန်းစုကြည်ဖို့အထူးသတိထားလျှောက်လှမ်းနေရတယ်လို့မြန်မာအရေးကျွမ်းကျင်သူအမေရိကန်ဗမောက်ခဒေးဗစ်စတင်ဘက်ကသုံးသပ်ပါတယ်။ဒါဆိုရင်မြန်မာစစ်တပ်ဒီဒီမိုကရေစီဖော်ဆောင်ရေးအတွက်အဟံအတားကြီးဖြစ်နေပါသလား။ဗမောက်ခစတင်ဘက်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
Professor Steinbeck, မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်စစ်တပ်ဟာအမှန်တကယ်ပူပေါင်းဆောင်ရွက်နေတယ်လို့ထင်ပါလားခင်ဗျာ?
Democratization is a very loaded word. The military never agreed to democratization. They agreed to discipline.
ဒီမိုကရေစီဖော်ဆောင်ရေးဆိုတာအမှန်အရှုပ်ထွေးတဲ့စကားလုံးပါ။စစ်တပ်ဟာဒီမိုကရေစီဖော်ဆောင်ရေးကိုဘယ်တော့မှသဘောမတူပါဘူး။ဒီမိုကရေစီပေါ့မြော့အောင်မြင်ရေးကိုစီးကန်းနဲ့ထိန်းချုပ်ဖို့လိုလားပါတယ်။ဒါကထူးကြပါတယ်တနည်းပြောရရင်ပြုပြင်ထားတဲ့ဒီမိုကရေစီပုံစံမျိုးပါလူအများကိုကိုစားပြုတဲ့စနစ်ပါသိကောင်းပါတယ်အလုတ်ဖြစ်နေတယ်ဒါပေမဲ့ပြည်စုံတဲ့ဒီမိုကရေစီမဟုတ်ပါဘူးစစ်တပ်ကအရေးကြီးတဲ့ဝန်ကြီးဌာနတွေနဲ့အောက်ခြေအုပ်ချုပ်ရေးကိုချုပ်ကန့်ထားလို့ဖြစ်ပါတယ်ဆိုတော့အရသာတစ်ပိုင်းစစ်တပိုင်းအုပ်ချုပ်ရေးဖြစ်နေပါတယ
်ဒါကိုကောင်းတယ်ဆိုတော့ဒီမိုကရေစီနဲ့စစ်တပ်ဆိုတာကပြတ်တလန်တန်တလန်ပါခင်ဗျာအဲ့တော့ဒီဆက်ညီမန်တကူကိုသဟဇာရဖြစ်အောင်ပေါင်းစပ်နိုင်ပါမလား
Oh, I didn't say it's harmonious. This is the problem. I mean, there are a certain degree of tension between the civilians and the military.
သဟဇာနာဖြစ်တယ်လို့ကျွန်တော်မဆိုလိုပါဘူး။ဒါဟာပြဿနာပါ။တစ်ဖက်နဲ့တစ်ဖက်ကြားမှာတင်းမာမှုအတော်အသင့်ရှိပါတယ်။ဒါကထင်ရှားပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနေရာမှာအတင်းအဆောင်မဖြစ်အောင်အထူးသတိထားရှောင်လှမ်းနေရပါတယ်။ပွင့်လင်းသောလူအဖွဲ့အစည်းဖြစ်စေခြင်းနဲ့ဆန္ဒနဲ့စစ်တပ်နဲ့ပြည်လည်မှုရရှိရေးကြားမှာထိမ့်သိမ့်သိမ့်သိမ့်လုပ်နေပါတယ
်။ဒါပေမဲ့သူဟာစစ်တပ်ရဲ့လက်ရက်ကိုမဝေဖန်ဘူးဆိုပြီးတော့ဒါအဓိကအဖြစ်အထူးသဖြင့်နိုင်ငံတကာသုံးသပ်သူတွေကပါဝေဖန်နေရတာဖြစ်ပါတယ်ခင်ဗျာ
။ That's just part of the problem that there is this she's got to balance it because she wants her administration to do something for the society as a whole.
အဲ့ဒါကပြဿနာပါပဲ။သူကလူအဖွဲ့အစည်းတစ်ခုလုံးအတွက်တတ်နိုင်သလောက်ကောင်းအောင်လုပ်ပေးခြင်းနဲ့ဒီမိုကရေစီလဲရှေ့ဆက်တိုးစေခြင်းနဲ့ဒါပေမဲ့ तू ကစစ်တပ်ကိုတိတ်ဝေဖန်နေရင်ဘာမှလုပ်နိုင်တော့မှာမဟုတ်ပါဘူးစစ်တပ်နဲ့ဆက်ဆံရေးကအစာကလေးကခဏခဏပါသူ့ကိုယ်သူနိုင်ငံတော်ရဲ့အတိုင်ပင်ခံလှုပ်လိုက်တာကိုစစ်တပ်ကတိတ်ကျေနပ်ခဲ့မှာမဟုတ်ပါဘူ
းနောက်တစ်ခုကနိုင်ငံတကာမီဒီယာတွေကဒေါအောင်ဆန်းစုကြည်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်မကြသေးမငါဆောင်းပါးတစ်ခုမှဆိုရင်ဒါဒေါအောင်ဆန်းစုကြည်ဟာသူသဖြင့်ဒီရိုဟင်ဂျာမွတ်စလင်တွေကိစ္စနဲ့ပတ်သက်ပြီးတော့မပြောတာဟာဇီဝဘောကြောင်တယ်သူတို့ရေးထားတာတွေ့ရပါတယ်ဆိုတော့ဒီမီဒီယာတွေပေါ်ဆရာကြီးဘယ်လိုမြင်တယ်လဲသူတို့ပြောတာဟာဘယ်မလိုက်တဲ့ပြောကြကြတာသူတို့မို့တာလော်ဘီလုပ်နေကြတာဘယ်လိုသုံးသပ်လို့ပါလဲ
There's a great deal of international concern for the Rohingya period this is very well known and there are a lot of myths on both sides of it
ရိုဟင်ဂျာတွေအတွက်နိုင်ငံတကာကအထူးစိုးရိမ်ကြပါတယ်ဒါကသိထင်ရှားပါတယ်။ရိုဟင်ဂျာရေးမှာတကယ်လက်တွေ့မကြပဲပြောနေတာနှစ်ဖက်စလုံးမှာရှိပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဟာအရှိအာရှမှာအကြီးမားဆုံးအခက်အခဲကြုံနေရတဲ့သူတွေပါ။ကမ္ဘာကသူတို့အပေါ်စာနာမှုတွေအများကြီးရှိပါတယ်။ဒီနေရာမှာဒေါ်အောင်ဆန်းစုကြည်ကစစ်တပ်ရဲ့လုပ်ရက်ကိုမဝေဖန်ပါဘူး။အကြမ်းဖက်မှုကိုမလိုလားဘူးစန့်ကျင်တယ်လို့ပဲပြောပါတယ်။ဒါကိုနိုင်ငံတကာအသံဝန်ကမကျေနပ်ပါဘူး။နိုင်ငံတကာကဓာတ်ထက်အများကြီးပို့ပြီးမျှော်လင့်နေကြတာပါ။ပြည်တွင်းကလည်းအများကြီးမျှော်လင့်ထားပါတယ်။ဒေါ်ဆန်းစုကြည်အဖို့ကြီးမားတဲ့ဘေးကျန်းနှံကျက်အခြေအနေပ
ါဆိုတော့ဒီကိစ္စမှာရှေ့လာလာဘယ်လိုမြင်ပါလဲ
Well the question will be whether the military really wants is willing to work on a peace process the minority
မြေစရာကစစ်တပ်ဟာတိုင်းရင်းသားတွေနဲ့ငြင်းငြမ်းရေးဖော်ဆောင်ရေးကို2020မတိုင်ခင်ထိထိရောက်လှုပ်ချင်ရဲ့လားဆိုတဲ့ကိစ္စပါ2020ရွေးကောက်ပွဲအထိဒီတိုင်းပဲမျှော်ထားခြင်းသလားအဲ့ဒီအခါမှာဒေါ်ဆန်းစုကြည်ကအတက်ရွေကြောင့်ဆက်ပြီးရှင်ပြိုင်ဂျင်မရှင်ပြိုင်မယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနေရာကိုစိတ်ဝင်စားတဲ့အရေးအယောင်တွေတွေ့နေရပါတယ်ကြန့်ခိုင်ဖွံ့ဖြိုးရေးကသူ့ကိုရွေးလာမလားမသိနိုင်ပါဘူးဒါကကျွန်တော်ခံမှန်းချက်ပ
ါပြီးခဲ့တဲ့ February လ29ရက်နေ့တုန်းကစစ်အရာရှိရင်းနဲ့တည်ဆုံတဲ့နေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးချယ်ခံအစိုးရဟာသူ့ပါတီမူဝါဒရည်မှန်းချက်အတိုင်းအကောင့်ထဲပေါ်နေတယ်ဒါမအောင်မြင်ပြည်သူကကြိုက်မှာမဟုတ်ဘူးဒီမိုကရေစီဟာထင်လောက်ရှိဖို့မတူဘူးဖြစ်နေတယ်သူတို့စစ်တပ်ကတော့လုံခြုံရေးသာမကဘူးဒါစစ်တော်သယံဇာတခိုးထုတ်တာအစအကုန်လုံးကိုတာဝန်ယူထိန်းသိမ်းထားတယ်လို့ပြောတော့ပါတယ်ဒါကိုတချို့က သူဒီဒီမိုကရေစီအင်အားစုကိုပုတ်ခတ်ပြီးတော့စစ်တပ်ကိုသာလျှင်ရှင်းတန်းတင်ပြောနေတယ်ဆိုပြီးသုံးသပ်ကြပါတယ်ဘယ်လိုသဘောပါလဲ
Well I think that is an oversimplification. I mean the military is let's say defending the country whatever although
ဒါရောဗျာနည်းနည်းခြေကားရရောက်ပါတယ်စစ်တပ်ဆိုတာတိုင်းပြည်ကိုကာကွယ်ရမှာပါပဲပြည်တွင်းရံပဲရှိပါတယ်အခုပြည်ပအန်ဒီရဲ့တစုံတရာရှိတယ်လို့ကျွန်တော်မမြင်ပါဘူးဘယ်နိုင်ငံမှာပဲဖြစ်ဖြစ်စစ်တပ်ဆိုတာတိုင်းပြည်အန်ဒီရဲ့ကိုကာကွယ်ရစမြဲပါမဆန့်ပါဘူး NLD ကသူ့မူဝါဒအတိုင်းလုပ်နေတယ်ဆိုတာလဲကျွန်တော်မထင်ပါဘူး NLD မှာ ideology လို့ခေါ်တဲ့မူဝါဒသဘောတရားရယ်လို့ရှိတယ်မထင်ပါဘူးမြင်ရတာကတော့ခေါင်းဆောင်မှုကအရေးကြီးတာတွေကိုထိပ်ပိုင်းကအတင်းဆုံးဖြတ်ပြီးအောက်ခြေမှာတိတ်အီချင်းမပြည့်တဲ့အပိုင်းကလက်တွေ့အကောင်အထည်ဖော်နေရပါတယ်ဒါဟာအဓိကပြဿနာလို့ထင်ပါတယ်အုပ်ချုပ်ရေးပြဿနာပါခေါင်းဆောင်မှုပုံစံဟာအထက်အောက် top down ပုံစံဖြစ်နေပါတယ်သိမထိရောက်ပါဘူးစစ်တပ်ကပြောသလို NLD ဟာသူ့မူဝါဒအတိုင်းတကယ်လုပ်မယ်ဆိုရင်နောက်ဆက်ခံမဲ့လူငယ်တွေကိုဒေါန်ဆန်းစုကြည်ကစနစ်တကျပြိုးထောင်ပေးဖို့လိုအပ်ပါတယ်ဒါပေမဲ့ဒီအုပ်ချုပ်ရေးထိရောက်အောင်မြင်မှုမရှိဘူးဆိုတဲ့ကိစ္စမှာတော့စစ်တပ်လည်းတောင်းဝန်မကင်းပါဘူးအရေးကြီးတဲ့ဝန်ကြီးဌာနတွေအောက်ခြေအထိအုပ်ချုပ်ရေးတွေကိုစစ်တပ်ကထိန်းချုပ်ထားတာပါဒီဘက်မှာတိုးတက်မှုရှိအောင်သူတို့ကလုပ်ရမှာပါသူတို့မှတောင်းဝန်ရှိပါတယ
်ဒီညမှာဒေါန်ဆန်းစုကြည်တို့ဘက်ကတော့မျိုးဆက်သစ်ခေါင်းဆောင်တွေကိုပြုစုပြောထောင်တာမျိုးမရှိဘူးတစ်ဖက်မှာစစ်တပ်ကတော့အစဉ်အဆက်ခေါင်းဆောင်မှုတွေအစဉ်အဆက်စနစ်တရလုပ်ထားတယ်ဆိုတော့ဒီတိုင်းသာဆက်သွားရင်ဒီနိုင်ငံရေးအလားအလာဟာဒီမိုကရေစီရေးတဲ့စစ်တပ်ဘက်ကပို့ပြီးတော့လွှမ်းမိုးလာနိုင်တဲ့အခြေအနေဖြစ်လာနိုင်ပါလားခင်ဗျာ
No I don't think it's going towards militarization I think that what you've seen now starting in 2011 but really
စစ်တပ်ကပို့ကြီးစိုးလာမယ်လို့တော့ကျွန်တော်မထင်ပါဘူးပြန်ကြည့်မယ်ဆိုရင်2017တုန်းကတည်းက2015မှာရှေ့တိုးလာတာတွေ့ရပါလိမ့်မယ်လူအဖွဲ့အစည်းဟာပုံမှုပွင့်လင်းလာတယ်စစ်တပ်ရဲ့ထိန်းချုပ်မှုမပါဘဲတိုးတက်ထွန်းကားလာတဲ့လူတွေအဖွဲ့အစည်းတွေတွေ့လာရပါတယ်။ဒါပေမဲ့ကန့်သတ်ချက်တွေတော့ရှိနေသေးပါ။ဥပမာတိုင်းရင်းသားတွေ၊ခရီးယန်တွေ၊မွတ်စလင်တွေစစ်တပ်မှာဘူမူးကြီးအထက်အဆင့်ထိရောက်တာမတွေ့ရသေးပါဘူး။ဒါပေမဲ့စီးပွားရေးပညာရေး NGO နိုင်ငံရေးစတဲ့ဘက်တွေမှာပုံမှုပွင့်လင်းလာပါတယ်။ဒီဘက်မှာမျိုးဆက်သစ်တွေထိထိရောက်ဖြစ်လာချိန်စစ်တပ်နဲ့ဆက်ဆံရေးလည်းအသွင်ပြောင်းလာပါလိမ့်မယ်။အင်ဒိုနီးရှားမှာလည်းဒီလိုပဲဖြစ်ခဲ့တာပါ။လူအဖွဲ့အစည်းတရက်ကိုညာတွင်းချင်းပြောင်းလဲလို့မရပါဘူးအချိန်ယူရပါတယ
်ဒီညမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးနည်းနည်းပြန်တောက်ချင်ပါတယ်ဒီရိုဟင်ဂျာမွတ်စလင်ပြဿနာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာဘယ်လောက်ထိဆိုးဆိုးရွားရွားဖြစ်လာနိုင်တယ်လို့ထင်မိပါသလဲ
Yes I think it will it is not a problem that will cause internal instability in other words it doesn't threaten the state
ဒီကိစ္စမယ်လို့ထင်ပါတယ်ဒီပြဿနာဟာပြည်တွင်းတည်ငြိမ်မှုကိုတော့မထိခိုက်စေနိုင်ပါဘူးနိုင်ငံတော်ကိုချင်းချောင်းနိုင်တဲ့အခြေအနေတော့မဟုတ်ပါဘူးဒါပေမဲ့နိုင်ငံတော်ရဲ့ပုံရိပ်ကိုထိခိုက်စေပါတယ
်နိုင်ငံတကာအထောက်ပံ့ကိုကောပဲလ
ား international reputation of the state I mean in other words as long as the government does not try and deal positively with the Rohingya
နိုင်ငံတကာပုံရိပ်ဂုဏ်သတင်းကိုဆိုလိုတာပါတနည်းပြောရရင်အစိုးရအနေနဲ့ဒီပြဿနာကိုအပြူသဘောနဲ့မဆောင်နိုင်ရင်ထိခိုက်နိုင်ပါတယ်။စာနာစိတ်နဲ့နိုင်ငံတကာကကူညီတာဟာရိုဟင်ဂျာတွေကိုသာမကဗုဒ္ဓဘာသာဝင်ရခိုင်တွေအတွက်လည်းထိရောက်မှုရှိစေပါတယ်။စစ်တပ်ကဒါကိုဖြေရှင်းဖို့ကြိုးစားပါတယ်။ရိုဟင်ဂျာတွေကိုဖယ်ထုတ်ပြီးဖြေရှင်းလို့မရပါဘူး။ဒါဟာမြန်မာလူပေါင်းရဲ့အစိတ်အင့်နေတဲ့ပြဿနာပါ။ကဘာတဝမ်းဖိနှိပ်ခံတွေကိုစာနာစိတ်ရှိသူတွေအတွက်စိတ်ပျက်စရာဖြစ်နေပါတယ
်။တကယ်တော့Professor Steinberg ခင်ဗျာဒီကိစ္စမှာပြည်သူအများစုကလည်းနိုင်ငံတကာနဲ့အမြင်မတူကြဘူးခင်ဗျာအဲ့တော့ဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံတကာအကြိုက်လိုက်ပြီးလုပ်ဖို့ဆိုတာရောလက်တွေ့ကြပါရဲ့လား
Yeah it's very yeah it is very difficult that's the problem she has not complained as far as I know about the military actions that took place
မမရေဒါသိခက်ခဲပါလေသူရဲ့ပြဿနာကကျွန်တော်သိသလောက်စစ်တပ်ရဲ့လုပ်ရက်တွေကိုမဝေဖန်ပါဘူးဝေဟင်ကရိုက်ထားတဲ့ပုံတွေအရာစစ်တပ်ကအလွန်အကျွံလှုပ်ထားပုံရပါတယ်ဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးကအတင်းအဆောင်မခံနိုင်တော့သူကဘာမှမဝေဖန်နိုင်ဘူးဘေးကျန်နိုင်ကြပါပဲကျွန်တော်တော့ထွက်ပေါက်မမြင်ဘူးဒီအခြေအနေကိုပြောင်းလဲဖို့မလွယ်ပါဘူးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောသလိုစစ်တပ်ဟာပြည်တွင်းမှာတိတ်အရေးကြီးပါတယ်ဆိုတော့နောက်ဆုတ်မှလည်းမဟုတ်ပါဘူး NLD ဟာမျှော်လင့်သလောက်တိတ်မလုဆောင်နိုင်ဘူးလို့သူတို့ကမြင်ပါတယ်တစ်ဖက်မှာ NLD ကစစ်တပ်ကိုမယုံပါဘူးပူပေါင်းဆောင်ရွက်မှုကလည်းအထူးသတိထားနေရတဲ့အဆင့်လို့ထင်ပါတယ်
ဆိုရင်စစ်တပ်ဒီဒီမိုကရေစီဖော်ဆောင်ရတဲ့အဟံတာဖြစ်တယ်လို့ညီကုန်းဆွဲလို့ရမှာခင်ဗျာ
No there are stumbling blocks of all kinds military control down to the local level through the administration is a stumbling block the type of management of the NLD and
မရပါဘူးအဟံတာတွေအဖက်ဖက်မှာရှိနေပါတယ်အုတ်ချုပ်ရေးကိုအောက်ခြေတီစစ်တပ်ကထိန်းချုပ်ထားတာဟာအဟံတာဖြစ်နေပါတယ်အစိုးရအဖွဲ့ရဲ့စီမံခန့်ခွဲမှုပုံစံကလည်းအဟံတာတည့်ရပါပဲတိုင်းရင်းသားအင်အားစုတွေဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးသဘောထားကွဲနေကြတာလေအဟံတာဖြစ်နေပါလေစစ်တပ်ကိုကြီးပဲတစ်ဖက်သက်အပြစ်ပြောလို့တော့မရပါဘူးလက်ပေါင်းစုံကပူးပေါင်းဆောင်ရွက်မှုမရှိကြရင်တော့ပြဿနာပြေလည်နိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျာ
ကြဇန်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြမအရေးသုံးသက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပရင်းနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းနားဆင်နေကြအားကစားသတင်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ကမ္ဘာကျော်ဘောလုံးသမားမာရာဒိုနာကိုအီတလီနိုင်ငံနက်ပတ်စ်မြို့ကကုန်တူးဆောင်နိုင်ငံသားစုပေးအပ်လိုက်တဲ့သတင်းအပါအဝင်ဥရောပဘက်ကဘောလုံးသတင်းတွေနဲ့အတူတပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကတင်ဆက်ပေးမှာဖြစ်ပါရဲ့ရှင်။
ပါကျွန်တော်ဇန်နဝါရီမှာ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ Manchester United အတွက်ဂိုးအများဆုံးသွင်းပေးခဲ့တဲ့တိုက်စစ်မှု Wayne Rooney သူ့ရဲ့အသင်း Hong Everton ကိုပြောင်းသွားပါပြီ။ Chelsea ကဝယ်ဖို့ပြင်မှတ်ထားနေတဲ့ Belgium တိုက်စစ်မှု Lukaku ကို Manchester United ကပေါင်85သန်းနဲ့ဝယ်လိုက်ပါတယ်။ကမ္ဘာကျော်ဘောလုံးသမား Maradona ကို Italy နိုင်ငံ Naples မြို့ကဂုဏ်သုဆောင်နိုင်ငံသားစုကိုပေးရလိုက်ပါတယ်။ဥရောပဘက်ကဘောလုံးသတင်းတွေနဲ့အတူတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဘောလုံးရာသီအကျိုးပြင်ဆင်မှုတွေစတင်တဲ့အနေနဲ့ဥရောပအသင်းတွေကကစားသမားတွေကိုအပြိုင်ဆိုင်ခေါ်နေကြပါပြီ။ Premier League မှာတော့ Chelsea ကခေါ်ဖို့ပြင်မှတ်ထားနေတဲ့ Belgium တိုက်စစ်မှု Romelu Lukaku ကို Manchester United အသင်းကပေါင်85သန်းပေးပြီးတော့ဝယ်လိုက်ပါတယ်။အသက်24နှစ်ရှိဖြစ်တဲ့ Lukaku ဟာပြီးခဲ့တဲ့နှစ် Premier League ဘောလုံးရာသီမှာတော့ Everton အတွက်25ဂိုးသွင်းပေးခဲ့ပြီး Premier League မှာဒုတိယဂိုးအများဆုံးသွင်းခဲ့တဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းမှာတော့ Man U အသင်းက Spain တိုက်စစ်မှုAlvaro Morata ကိုဝယ်တော့မယ်လို့သတင်းတွေအတော်လေးထွက်နေပြီးမှ Man United Real Jar မှာပြောင်းရွှေ့ကြည့်ဈေးမတက်လို့ Morata ကိုဝယ်မဲ့အစီအစဉ်ပြတ်သွားပြီးတော့ Lukaku ကိုခေါ်ယူလိုက်တာဖြစ်ပါတယ်ခင်ဗျာ Manchester United အသင်းအတွက်ဂိုးအများဆုံးသွင်းခဲ့တဲ့တိုက်စစ်မှု Wayne Rooney ဟာသူ့ရဲ့အသင်းဟောင်းဖြစ်တဲ့ Everton အသင်းကိုပြန်ပြီးတော့ပြောင်းသွားပြီးဖြစ်ပါတယ်အသင်းပြောင်းရွှေ့ကြည့်မပါပဲပြောင်းရွှေ့ကြီးအလွတ်နဲ့ပြောင်းသွားခဲ့တာဖြစ်ပြီးတော့ Everton နဲ့နှစ်နှစ်စာချုပ်ချုပ်လိုက်တာပါ Everton အသင်းကိုပြန်ပြီးတော့ပြောင်းလာတဲ့အပေါ်မှာ Wayne Rooney ပြောတာကတော့
It be you know that'll be I think that'll be the pinnacle
Everton နဲ့ Superlar တွေရခဲ့မယ်ဆိုရင်ဒါကကျွန်တော်ရဲ့ကစားသမားတက်တန်းတစ်ချောင်းအကြီးမားဆုံးအောင်မြင်မှုဖြစ်မှာပါ Everton ကိုပြန်လာတာကိုအားပေးတဲ့အသင်းဖြစ်နေလို့မဟုတ်ပါဘူးအသင်းအနေနဲ့ဒီတမကတိုးတက်ပြီးအောင်မြင်နိုင်တဲ့အသင်းဖြစ်နိုင်တယ်ထင်လို့ပြန်လာတာပါကျွန်တော်လည်းဒီထက်မှပါချင်လို့ပါPremier League မှာ Everton နဲ့ Man U ကလွဲပြီးကျန်တဲ့အသင်းမှာမကစားချင်ပါဘူး Man U ကနေပြောင်းဖို့လုပ်တော့ Ronald Koeman ကကျွန်တော်ကို Everton ကိုပြန်လာဖို့တကြိမ်မကခေါ်ခဲ့ပါဗျ
။ Rooney ဟာ Man U အတွက်73နှစ်ကြာကစားခဲ့ပြီးတော့ Premier League ဖလား5ကြိမ် Champions League 2ကြိမ် Europa League 2ကြိမ် FA ဖလား1ကြိမ်နဲ့ League ဖလား4ကြိမ်ပူဆွဲခဲ့ပါဗျ။သူဟာ Man U အတွက်ပွဲပေါင်း959ပွဲကစားပြီးတော့ဂိုးပေါင်း253ဂိုးနဲ့ဂိုးအများဆုံးသွင်းခဲ့သူအဖြစ်စံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အာဆနော်ကလည်းလီယွန်မှာကစားနေတဲ့ပြင်သစ်တိုက်စစ်မှုအလက်ဇန်ဒါလက်ကဇက်ကိုခေါ်လိုက်ပါတယ်။အာဆနော်ကလက်ကဇက်ကိုပေါင်း46သန်းခွဲနဲ့ဝယ်ပြီးတော့9နှစ်စာချုပ်ချုပ်လိုက်တာပါ။ဒါဟာအာဆနော်အတွက်တော့စံချိန်တင်အသင်းပြောင်းရွှေ့ကြီးလည်းဖြစ်ပါတယ်။အာဆနော်ကိုရောက်လာရတာဟာသူ့ရဲ့အိမ်မက်တွေလက်တွေ့အကောင့်ထဲပေါ်လာတာဖြစ်တယ်လို့လက်ကဇက်ကပြောပါတယ
်။ Là, je suis très content.Je suis fier, je suis très heureux forcément parce que c'est un club mythique.
Arsenal ကိုပြောင်းလာရတဲ့အတွက်ကျွန်တော်ကြင်နာပါတယ်။ပြီးတော့ဂုဏ်လည်းယူပါတယ်။ဘာကြောင့်လဲဆိုတော့ Arsenal ဆိုတာကတမိုင်းအစဉ်လာရှိတဲ့ဂန္ဓဝင်အသင်းမှာကျွန်တော်ကလေးဘွားကလေးက Honorary နဲ့တခြားပြင်သစ်ကစားသမားတွေကြောင့်ဒီအသင်းမှာကျွန်တော်ကစားချင်းခဲ့တာပါ။ဒီနေ့တော့ကျွန်တော်ရဲ့အိမ်မက်တွေလက်တွေဖြစ်လာပါပြီ
။ Arsenal အတွက်တော့သူဟာအခုနှစ်မှာဒုတိယမြောက်ခေါ်လိုက်တဲ့ကစားသမားလည်းဖြစ်ပါတယ်ခင်ဗျာ
။
ဥရောပဘက်မှာတော့ပေါ်တူဂီနောက်တန်းလူပေပေဟာ Real Madrid မှာဆင်းနေကစားပြီးတဲ့နောက်တူရကီကဘရှိတက်စ်အသင်းကိုပြောင်းသွားပြီဖြစ်ပါတယ်။ Real နဲ့စာချုပ်တက်တန်းကုံသွားတဲ့ပေပေကိုဘရှိတက်စ်ကပြောင်းရွှေ့ကြီးမပါပဲခေါ်ယူခဲ့တာဖြစ်ပြီးတော့နှစ်နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာကျော်ဘောလုံးသမားမာရာဒေါနာကိုအီတလီနိုင်ငံနေပိုးစ်မြို့ကဂုဏ်သုဆောင်နိုင်ငံသားအဖြစ်နဲ့ကြည့်မြင်လိုက်ပါရဲနေပိုးစ်မြို့ဟာသူ့အတွက်စားရောက်ကလေးကကိုယ်အိမ်900လိုပဲဖြစ်ခဲ့တယ်လို့သူ့ကိုဂုဏ်သုဆောင်နိုင်ငံသားဖြစ်ဂုဏ်ပြုကြီးမြင့်ခဲ့တဲ့အခမ်းအနားမှာမာရာဒေါနာကပြောပါတယ
်ဆယ်လိုဂျီတာရီနို
ဒီဂုဏ်ပြုလက်မှတ်ကြောင့်မလို့ကျွန်တော်ဟာဂုဏ်သုဆောင်နိုင်ငံသားဖြစ်သွားပါပြီဒါပေမဲ့ကျွန်တော်ဟာနေပိုးစ်မြို့ကိုစားရောက်ကလေးကနေပိုးစ်မြို့သားဖြစ်ခဲ့တာပါအခုလို့ကျွန်တော်ကိုဂုဏ်ပြုခဲ့ကြတဲ့အတွက်မြို့တော်ဝင်ကိုလည်းကျေးဇူးတင်ပါတယ်ပြီးတော့နေပိုးစ်မြို့တစ်မြို့လုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျားတို့ကျွန်တော်ကိုချစ်တယ်လို့မျိုးဘယ်သူမှမချစ်နိုင်ပါဘူးကျေးဇူးတင်ပါတယ ်မာရာဒေါနာဟာဘတ်စလိုနာကနေနာပိုလီအသင်းကို1984ခုနှစ်မှာပြောင်းခဲ့ပြီးတော့1986-89ဘောလုံးရာသီမှာတော့နာပိုလီအသင်းကိုပထမဆုံးအကြိမ်စီးရီးယားချန်ပီယံဖြစ်အောင်လှုပ်ပေးခဲ့ပါတယ်အဲ့နောက်သူဟာ92ခုနှစ်အထိနာပိုလီအသင်းမှာကစားခဲ့ပြီးတော့1989ခုနှစ်မှာဥရောပဘောလုံးအဖွဲ့ချုပ်ဖလားတစ်ကြိမ်90ခုနှစ်မှာနောက်ထပ်စီးရီးယားဖလားတစ်ကြိမ်ရအောင်လှုပ်ပေးခဲ့ပါတယ်ခင်ဗျာဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌမီချဲလ်ပလတီနီရဲ့အယူခံကိုဆွစ်ဇာလန်ရဲ့အမြင့်ဆုံးတရားရုံးချုပ်ကဇူလိုင်လ6ရက်နေ့ကပယ်ချလိုက်ပါတယ်ပလတီနီဟာကျင့်ဝတ်ဖောက်ဖျက်မှုနဲ့ဘောလုံးလောကကနေ၄နှစ်ပယ်ခံထားရတာဖြစ်ပြီးတော့ဒါကိုသူကပယ်ဖျက်ပေးဖို့အတွက်အယူခံဝင်ခဲ့တာဖြစ်ပါတယ်ဂျာမန်ဘွန်ဒက်စ်လီဂါမှာတော့အခုလာမဲ့ဘောလုံးရာသီမှာအမျိုးသမီးတိုင်းကိုစတင်အသုံးပြုကြတော့မှာဖြစ်ပါတယ်ဘွန်ဒက်စ်လီဂါပြိုင်ပွဲတွေကိုဒိုင်လုပ်ဖို့ဂျာမန်ဘောလုံးဖွဲ့ချုပ်ကခွင့်ပြုလိုက်တဲ့ဘောသူ့အနေနဲ့ဝမ်းမြောက်မိတယ်လို့Fabiana Steinhaus ကပြောပါတယ
် Also ob's mein Leben verändert, da müssen wir nächstes Jahr noch mal sprechen. Für den Moment
အခုလို Bundesliga ပြိုင်ပွဲတွေကိုဒိုင်လုပ်ဖို့ခွင့်ပြုခံရတဲ့အတွက်ကျွန်မဝမ်းသာပါတယ် Bundesliga ပြိုင်ပွဲကနောက်အဆင့်တစ်ဆင့်ဖြစ်ပြီးအဲ့ဒီအတွက်လည်းကျွန်မအပြင်းထန်လေ့ကျင့်နေပါတယ
်အသက်38နှစ်ရှိဖြစ်တဲ့ Fabiana Steinhaus ဟာ1999ခုနှစ်ကတည်းကဒိုင်လုပ်လာခဲ့တာဖြစ်ပြီးတော့2017နဲ့2015ကမ္ဘာဖလားပြိုင်ပွဲ2012 Olympic အပါအဝင်ဂျာမန်ဒုတိယတန်းအမှတ်ပေးပြိုင်ပွဲတွေမှာလည်းပွဲပေါင်း80ကျော်ဒိုင်လုတ်ခဲ့သူဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားခဏကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုဗုဒ္ဓဦးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မယ်ရှင်။
အမေရိကန်သမ္မတအင်ဂျီရိုဟာစနစ်တကျနဲ့လက်ပတ်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးဖိယိုပြဲချင်းတွေကြုံနေရတယ်လို့ပြောဆိုမှုတွေကိုတုံ့ပြန်စင်ခေါ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်ဟီလာရီကလင်တန်ထိခိုက်နေနိုင်စေမဲ့သတင်းချက်လက်တွေရဖို့တားအကြီးဆုံးဖြစ်သူဒေါ်နယ်ထရန့်ဂျူနီယာကကြိုးပမ်းခဲ့တယ်လို့ဆိုတဲ့သတင်းတွေကြောင့်အင်ဂျီရိုမှာဝေယုံသုံးကားချင်းကြုံနေရတယ်ဆိုပြီးပြောဆိုနေရတယ်ကိုသမ္မတကတုံ့ပြန်လိုက်တာပါ။အမေရိကန်ပြည်သူစုံစမ်းစစ်ဆေးပြုလို့ FBI အကြီးအကဲဖြစ်သမ္မတဒေါ်နယ်ထရန့်ကအဆိုပြုထားတဲ့ခရစ်စတိုဖာရေးကတီးပြချက်ရဖို့ဒီကနေ့လွှတ်တော်ရှင်းမောက်ထွက်ဆိုနေပါတယ်။တလွတ်တော်တရားရေးကော်မတီရှင်းမောက်ထွက်ဆိုရမှာအကျိုးဆောင်ရှင်းတဲ့တူလက်ဖြစ်တရားရေးဌာနဝန်ထမ်းအောင်တူလက်ဖြစ်တဲ့ရေးကအချက်လက်တွေပေါ်အခြေခံပြီးတရားဥပဒေနဲ့အညီဗက်လိုက်မှုခင်းခင်းနဲ့တာဝန်ယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်။အချမ်းဖတ်ဝါဒတိုက်ဖြစ်ရေးပြင်းထန်သမားအမေနီယယ်မက်ခရိုနက်ဆွေးနွေးဖို့ပထမကွာစစ်အတွင်းအမေရိကန်တပ်ဖွဲ့တွေပအဝင်တက်ခဲ့တဲ့နှစ်တရာပြည့်နှစ်ပတ်လည်ထိမှအထိမ်းမှခန္ဓာတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ဗိုလ်ထုနေ့ပြင်းထန်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မနက်ဖြန်ကြာသပတေးနေ့မှာတော့ခေါင်းဆောင်တို့တွေ့ဆုံမှာဖြစ်ပြီးဒီနောက်မှာတော့သတင်းတောက်တွေရဲ့အမေးမြန်းမှုတွေကိုဖြေချသွားကြမှာပါ။ကတ္တနိုင်ငံနဲ့အင်းနီချင်းပါရှန်ပင်လယ်ကွေ့၄နိုင်ငံတို့ကြားမပြေမလည်ဖြစ်နေတာတွေကိုဖြေရှင်းနိုင်မှုကြိုးစားနေတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးရက်စ်တီလာဆန်ဟာဒီကနေ့မှာတော့ဆော်ဒီအာရေဗျနိုင်ငံကိုသွားရောက်ပြီးကတ္တနိုင်ငံဟာအချက်ဖက်ဝါဒကိုအားပေးထောက်ပံ့နေတယ်လို့စွပ်စွဲထားတဲ့နိုင်ငံတွေကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ချက်ဖက်ဝါဒတွေကိုဗန်နာရေးရာကူညီထောက်ပံ့မှုတွေကိုဟန်တားနိုင်ရေးနားလည်မှုစာချုပ်လာတဲ့အတွက်အမေရိကန်နဲ့ကတ္တနိုင်ငံတို့ကြားလက်မှတ်ရေးထိုးခွက်ကြောင့်ဝန်ကြီးတီလာဆန်ကြေညာပြီးနောက်တစ်ရက်မှာပဲတွေ့ဆုံဆွေးနွေးကြမှာပါ။
ပုံထုနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစည်းအဝေးထုတ်လွှင့်ရမှုကမက်ကင်ဖြူတွေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒူဘန်စကီဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေး internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးကဏ္ဍစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်း VOA ရဲ့ Facebook စာမျက်နှာမှာပဲနှာစင်နိုင်ကြပါတယ်သွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင် Thank you.
This program has come to you from the Voice of America, Washington.